Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇူလိုင်လ26ရက်ကြာတာပတင်းနေ့နံနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 40 51တို့ကတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ခင်ဗျာကျွန်တော်ဆမ်မူရခင်ဗျာအခုမနက်ခင်းစီစင်းနေတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်ကျော်စန်းသားပါသမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဒုတိယအကြိမ်တွေ့ဆုံမှုကိစ္စရွှေ့ဆိုင်လိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတကတို့ဟာကုန်သွယ်ရေးအငြင်းပွားမှုနဲ့ပတ်သက်လို့သဘောတူညီမှုတရားရရှိသွားကြပါပြီအင်္ဂါဂျူမှာဆန်းငံရီတွေရှိနေတယ်လို့စိတ်ပံပညာရှင်တွေကြေညာလိုက်ပါတယ်ဒီလိုနောက်ဆုံးရထစ်တန်းသတင်းတွေကိုကိုကျော်ကျော်စင်းနဲ့အတူကြေညာမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြေညာပြီးတဲ့နောက်နားဆင်ကြမယ့်သတင်းလွှာတွေထဲမှာဆိုရင်တော
့ A few months back I traveled to Burma and Bangladesh to visit with at least some of the 700
American နိုင်ငံသားဝန်ကြီးဌာနမှာကျင်းပတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်တွေ့မြင်ဆန်းရံညီလာခံမှာ USAID အဖွဲ့ရဲ့အကြီးအကဲမက်ဂရင်းပြောကြားသွားတာဖြစ်ပါတယ်တရင်တော်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ကြရပါမယ်အဲ့ဒါအပြင်အဲ့ဒီညီလာခံကျင်းပနေတဲ့နေရာနီးမှာပဲပြုလုပ်တဲ့ကချင်နဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စုတောင်းပွဲအကြောင်းဆိုရင်ပေါ်ရမြန်မာနိုင်ငံကလူ့ကွင်ရေးချိုးပေါက်ခံရသူတွေရဲ့အခွင့်အရေးဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်တဲ့ American Outlook တော်ကြားနာပွဲတရင်နောက်ပြီးရာနဲ့ချီတဲ့လူတွေပျောက်ဆုံးနေစေဖက်ကံမျိုးကမြေပြုံမှုအခြေအနေစတာတဲ့တရင်လွာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ပတ်စင်ကဏ္ဍတွေဖြစ်ဦးကျော်စန်သားရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဦးမှာပါအခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စန်သားနဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားကောင်ဆောင်ဗလာဒီမာပူတင်တို့ရဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုဟာလာမယ့်နှစ်အထိမဖြစ်နိုင်သေးဘူးလို့အင်ဂျူရာကကြီးညာလိုက်ပါတယ်2016သမ္မတရွေးကောက်ပွဲရုရှားဝင်ဆွက်ခဲ့မှုနဲ့ပတ်သက်ပြီးအထူးစုံစမ်းရေးအရာရှိရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုပြီးပြည့်စုံတဲ့အထိသမ္မတဒေါ်နယ်ထရမ့်ကဆန်းငန်းကျင်တယ်လို့အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘောထန်ကပြောကြားလိုက်တာပါ2014ရုံးကယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကိုရုရှားသိမ်းပိုက်မှုအပေါ်အစီအမံပြုဖို့ရွေးချက်မရှိဘူးဒီခရိုင်းမီးယားကျွန်းဆွယ်ကိုယူကရိန်းအစိုးရလည်းပြန်အပ်တဲ့အထိရုရှားအပေါ်စစ်ပွဲတံခတ်မှုတွေဆက်လက်ထားရှိမယ်လို့အမေရိကန်အစိုးရရဲ့ကြေညာချက်ထွက်ပေါ်လာချိန်မှာပဲထိပ်ပြီးဆွေးနွေးပွဲရွှေ့ဆိုင်မှုသတင်းလည်းပေါ်ထွက်လာတာဖြစ်ပါတယ်ရုရှားဘာသာစကားကိုအသုံးပြုတဲ့ခရိုင်းမီးယားကိုရုရှားကျူးကျော်သိမ်းပိုက်တာဟာနိုင်ငံတစ်ခုရဲ့နယ်နိမိတ်ကိုဗန်နိုင်ငံကမှအင်အားသုံးအပြောင်းလဲမလုပ်ရဘူးဆိုတဲ့ဒီမိုကရေစီနိုင်ငံရဲ့အခြေခံနိုင်ငံတကာမူဝါဒကိုချိုးဖောက်အန်ထုတ်မှုဖြစ်တယ်လို့နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဆိုပါတယ်။ဝန်ကြီးပွန်ပီယိုကြေညာချက်ဟာထရမ့်ပူတင်ဟဲလ်စင်ကြီးထိပ်ပြီးဆွေးနွေးပွဲအပအဝင်ကမ္ဘာပြည်ထောင်တွေကိုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှကြားနာမှုမလုပ်ခင်လေးတွင်ပေါ်ထွက်လာတာလည်းဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတတို့ကြားကုန်သွယ်ရေးဆိုင်ရာငြင်းပွားမှုကိုဆွေးနွေးပြောဆိုကြဖို့နဲ့အရိကာလာတွင်နောက်ထပ်ကုန်သွယ်ခွင့်ချမှတ်တာမျိုးတွေမလုပ်ကြဖို့သဘောတူလိုက်ကြပါပြီ။အမေရိကန်သမ္မတနဲ့ EU ဥက္ကဋ္ဌတို့အင်ဂျီရောမှာ၃နိုင်၄ပါးကြာဆွေးနွေးကြပြီးတဲ့နောက်အခုလိုသဘောတူလိုက်ကြတဲ့အကြောင်းကြေညာတာပါ။ကမ္ဘာကူးသန်းရောင်းဝယ်စုစုပေါင်းရဲ့ထပ်ဝက်ရှိတဲ့သူတို့ကုန်သွယ်ဘက်နှစ်ဖက်ကြားကုန်သွယ်ရေးအငင်းပေါ်မှုကိုလက်ရှိအချိန်မှာထပ်ပြီးစိုးအောင်မလုပ်ဖို့သဘောတူကြပါတယ်။ EU ကော်မရှင်ဥက္ကဋ္ဌယွန်းကလိုယန်ကာနဲ့အင်ဂျီရောနှင်းစီဦးရီမှာပူးတွဲလုပ်တဲ့တင်းစားရှင်လင်ပွဲအတွင်းသမ္မတထရမ့်ကပထမဆုံးအနေနဲ့ကုန်သွယ်ခွင့်လုံးဝမကောက်ဖို့ကုန်သွယ်တားဆီးတွေလုံးဝမထားဖို့နဲ့မော်တော်ယာဉ်ထုတ်လုပ်ရေးလုပ်ငန်းမဟုတ်တဲ့လုပ်ငန်းတွေပေါ်အစိုးရကကူညီထောက်ပံ့တာမျိုးလုံးဝမလုပ်ဖို့ကျွန်တော်တို့ဒီကနေ့သဘောတူကြပါတယ်လို့ပြောပါတယ်။ EU ကော်မရှင်နာဥက္ကဋ္ဌရန်ကာကလည်းနှစ်ဖက်အကြားဆွေးနွေးညှိနှိုင်းတာတွေဆက်ရှိနေသည့်၍နောက်ထပ်ကုန်သွယ်ခွင့်တွေချမှတ်တာကိုယထာမှာဖြစ်ပြီးတန်မဏိနဲ့အလူမီနီယံထုတ်ကုန်တွေပေါ်ချမှတ်ထားတဲ့ကုန်သွယ်ခွင့်တွေကိုပြန်ဆန်းစစ်သွားပါမယ်လို့ပြောပါတယ်
။ Syria တောင်ပိုင်း El Tanf နဲ့ Jab Chalan အနာက American စစ်ခန်းတစ်ခုမှာ Syria ဒေသခံတွေကို IS ဆန့်ကျင်တိုက်ခိုက်ရေးအတွက်လေ့ကျင့်ပေးနေပြီမဲ့ဒါဟာ Syria နိုင်ငံတွင် Iran ရဲ့လူရွက်တွေကိုတံပြန်ထိမ့်ညှိဖို့လဲဖြစ်နိုင်တယ်လို့ American အရာရှိတွေက view ကိုပြောပါတယ်။ American ရဲ့ကနူးရည်ချက်ကတော့ IS တွေကိုချိန်မှုန်းဖို့အတွက် Syria အုပ်စုတစုဖြစ်တဲ့ Megawir al-Thora ကိုလေ့ကျင့်ပေးနေတာဖြစ်တယ်လို့ American အရှေ့လက်ပိုင်းကိုကဲမှုစစ်ထနာချုပ်ပြောခွင့်ရပုံမှု George Jacker ဆိုပါတယ်။သူတို့စစ်တပ်အနေနဲ့ Syria နိုင်ငံတဲက Iran တို့အပေါ်တိုက်ခိုက်ဖို့မရည်ရွယ်ပင်မဲ့ဆီးရီးယားမတိမငင်းဖြစ်စေတဲ့အီရန်ရဲ့လူရက်ကိုရာဆော်ဝိုက်တဲ့နီနဲ့ဟန်တာနိုင်တယ်လို့အဲ့စစ်ထနာချုပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျိုးဆက်ဗိုထာကလည်းဆိုပါတယ်ဒီစခန်းဟာ အီရန်တပ်ဖွဲ့တွေဆီးရီးယားတောင်ပိုင်းနယ်စပ်ကဝင်ရောက်လာတာကိုဟန်တားနိုင်မှာဖြစ်ပေမဲ့အီရန်ထောက်ခံအပြည့်မှုနဲ့လေကြောင်းကားတစ်ဆင့်ဝင်ရောက်ဆွဲဖက်မှုကိုတော့ဟန်တားနိုင်မှာမဟုတ်ဘူးလို့ဆိုရပါတယ်
။ဂါဇာစီးတီးအခြေပိုင်းကိုဗိုလ်ထုနေမှာအစ္စရေးကတိုက်ခိုက်တာကြောင့်ပါလက်စတိုင်းလူမျိုး2ဦးသေဆုံးပြီးနောက်တဦးအပြင်းထန်ဒဏ်ရာရသွားတယ်လို့ဂါဇာကျွမ်းမာရေးဌာနကပြောပါတယ်။အစ္စရေးစစ်ဘက်ကတော့နယ်စပ်ကအစ္စရေးတပ်ဖွဲ့တွေကိုပြစ်ခတ်ခံရပြီးတဲ့နောက်ဂါဇာကမ်းမြောင်ကဟာမတ်စစ်ဖက်နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့တပတ်တိုက်ခိုက်တာတွေကိုရှော့ချဖို့ကြိုးစားနေနေတဲ့ဂါဇာကဟာမတ်စ်ကောင်းဆောင်တွေနဲ့အစ္စရေးတို့အကြားအပြစ်ခတ်ရစရေးသဘောတူပြီးရန်နှင်းငယ်တွေမှာပဲအခုတိုက်ခိုက်မှုတွေဖြစ်လာတာပါ။ပါလက်စတိုင်းလက်ဖြောင့်သနသမားတို့လက်ချက်နဲ့အစ္စရေးစစ်သားတို့ထိဆုံးသွားပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ကမှအရင်အပြစ်ရသဘောတူညီချက်ပြတ်ပြတ်သွားတာပါ။အစ္စရေးတို့ကအကြီးအကျယ်ထိုးစစ်ဆင်တိုက်ခိုက်တာကြောင့်အစ္စရေးနဲ့ဟာမတ်စ်အကြားနောက်ထပ်စစ်ပွဲတစ်ပွဲထပ်ဖြစ်လာမလားဆိုတဲ့စိုးရိမ်ချက်တွေတိုးလာပါတယ်။2008ခုနှစ်ကတည်းကဆိုရင်တစ်ဖက်အကြားမှာစစ်ပွဲ3ချိန်ဖြစ်ထားပြီးပါပြီခင်ဗျာ။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဝါရှင်တန်မြို့တော်ဗီဒီယိုသတင်းများဆက်လက်ကြေညာနေပါတယ်။ရိုဟင်ဂျာပြည်နယ်ကိုဖြည့်ရှင်းနိုင်ဖို့မြန်မာနိုင်ငံအပေါ်ဆက်လက်ဖိအားပေးသွားမယ်လို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဂျွန်ဆူလီဗန်ကပြောကြားလိုက်ပါတယ်။ဒီပြည်နယ်ဖြည့်ရှင်းရမှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပါဝင်လွှတ်ဆောင်မှုကိုချီးကျူးကြောင်းလဲ။ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးဆင်ဆွေးနွေးပွဲတရုတ်ဖို့ဝါရှင်တန်ကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမမတ်အာလီနဲ့တွေ့ဆုံစဉ်ပြောကြားလိုက်တာဖြစ်ပါတယ်။ဒီကြီးမားတဲ့ဆန္ဒမှုပြဿနာပြည်လဲဖို့အတွက်သမ္မတထရမ့်နဲ့သူ့အစိုးရရဲ့ကူညီမှုအတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟစီနာရဲ့ကျေးဇူးတင်စကားကိုလည်းဝန်ကြီးအာလီကလက်ဆင့်ကမ်းတယ်လို့မောင်ထုတ်ခံရိုဟင်ဂျာတွေကိုဂုံတက်ခါရှိရှိလုံလုံလုံလုံပြန်နှံ့အောင်မြန်မာအစိုးရနဲ့ထိတွေ့ဆက်ဆံနေဖို့လည်းတိုက်တွန်းခဲ့ပါတယ်။မြန်မာအစိုးရကတော့ဒီရိုဟင်ဂျာဆွဲသုံးနှုန်းကိုအသိမှတ်မပြုပါဘူး။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဆူလီဗန်ကတော့မြန်မာဘက်ကမောင်ထုတ်ခံရိုဟင်ဂျာဒီဒသမတစ်သန်းရဲ့တောင်းဟာဘင်္ဂလားဒေ့ရှ်အတွက်ကြီးမားလာပြီးသူတို့အများဆုံးပြန်နိုင်အောင်မြန်မာအစိုးရနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့လည်းပြောကြားခဲ့ကြောင်းနိုင်ငံခြားရေးဌာနကဖော်ပြထားပါတယ်
။မြန်မာနိုင်ငံကစိုးရိမ်ပေါ်ရာလူခွင့်ရေးချိုးဖောက်ခံရသူတွေရဲ့အခွင့်အရေးဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ရက်ကို American Outlook Tom Landos လူခွင့်ရေးကော်မရှင်မှဗိုလ်ဒူးနေကပြုလုပ်ပါတယ်။လူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရှိရေးအမှန်တရားပေါ်ပေါက်ရေးအကြမ်းဖက်မှုတွေထပ်ပြီးမဖြစ်အောင်အာမခံချက်ရှိရေးစတာတွေအပါအဝင်တခြားအခြေခံလူအခွင့်အရေးတွေခန်းစားပိုင်ခွင့်ရှိကြောင်းတော်မလန်ဒိုစ်လူအခွင့်အရေးကော်မရှင်ဘူတွဲဥက္ကဋ္ဌဒီမိုကရက်အော်ဒါအမတ်ဂျေးမ်စ်ပီမက်ဂါဗန်ကကြားနာပွဲအဖွင့်ပေးကုန်မှာပြောပါတယ်။ဒါအပြင်လူညုံရေးတပ်ဖွဲ့တွေရဲ့ကျူးလွန်ချိုးဖောက်မှုတွေပေါ်ဆွဆွဲချက်တွေဟာအတုအယောင်မမှန်ကန်တဲ့သတင်းတွေသာဖြစ်တယ်လို့မြန်မာအစိုးရကအမြဲတမ်းညင်းနေပေမဲ့အခုကြားနာပွဲကနေရမယ့်အချက်လက်တွေမျက်မြင်သက်သေတွေရဲ့ထွက်ဆိုချက်တွေအားလုံးဟာစနစ်တကျပြုစုထားတာဖြစ်ပြီးယုံကြည်စိတ်ချရတယ်လို့စုံစမ်းစစ်ဆေးအတည်ပြုထားတာတွေဖြစ်တာကြောင့်မြန်မာအစိုးရဟာလိန်ညာနေကြတာဖြစ်တယ်လို့လေမစ္စတာမက်ဂါဗန်ကပြောပါတယ်။အဲဒီကြားနာပွဲမှာအမေရိကန်အောက်တိုဘာသုတေသနဌာနအာရှရေးရာကျွမ်းကျင်သူမိုက်ကယ်မာတင်အမေရိကန်ခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကွန်ဆန်ဆန်နဲ့ပြည်တွင်ခြေစိုက်ရိုဟင်ဂျာရေးလှုပ်ရှားသူဦးထွန်းခင်တို့တက်ရောက်ပြောဆိုကြပါတယ်။ဒီအကြောင်းသတင်းလွှာအပြည့်စုံကိုသတင်းတွေပြီးမှထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ပြုလုပ်မဲ့ကမ်ဘောဒီးယားဆွတ်တော်အမတ်125နေရာအတွက်ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ဟွန်ဆန်ရဲ့ပြည်သူ့ပါတီကအနိုင်ရမဲ့အခြေအနေရှိနေပါတယ်။ဟွန်ဆန်ရဲ့ပါတီဟာ၅နှစ်တကြိမ်ပြုလုပ်တဲ့ရွေးကောက်ပွဲမှာ၄ကြိမ်ဆက်တိုက်အနိုင်ရလာခဲ့တာပါ။အဓိကအတိုက်ခံအမျိုးသားကက်တင်ရေးပါတီက2013ရွေးကောက်ပွဲမှာအနာရပါတီကမဲလင်ခဲ့တယ်လို့အငြင်းပွားပြီးသူတို့အနိုင်ရတဲ့အမှတ်55နေရာကိုလက်မခံခဲ့ပါဘူး။သပိတ်မောက်ကံကွယ်မှုတွေနိုင်ငံအနှံပြန့်နှံ့ပြီးပါတီခေါင်းဆောင်ရှန်ပရင်စီကိုလည်းအစီအဖြစ်မှုဆွဲချက်တွေနဲ့ရင်ဆိုင်ခဲ့ရတဲ့အပြင်နိုင်ငံကိုပြန်လာခွင့်ရွေးကောက်ပွဲဝင်ခွင့်တားမြစ်ခြင်းခံရတဲ့အတွက်ပါတီကောင်းဆောင်ဖြစ်သူရဲ့လက်ထောက်ကမ်ဆူကာကိုလွှဲပေးခဲ့ပါတယ်
။အင်္ဂါဂျေမင်းနေပြည်မှာစားတက်ပါတဲ့အရေးဖြစ်ပုံရတဲ့နေရာတစ်ခုကိုရှာဖွေတွေ့ရှိထားပြီးလို့သိပ္ပံပညာရှင်တွေကဗိုလ်ထုနေမှာကြေညာပါတယ်။ဒါကြောင့်လဲဂျိုနီလို့ခေါ်ကြတဲ့အင်္ဂါဂျူပေါ်မှာတက်ရှိတွေကိုတွေ့ဖို့အလားအလာမြင့်လာပါတယ်။အင်္ဂါဂျူတောင်ဝင်ရိုးစုံကရေခဲပြင်အောက်မှာအချင်း17မိုင်ကျော်ကျယ်တဲ့နေရာတစ်ခုကို2003ခုနှစ်ကလွှတ်တင်ထားတဲ့ Mars Express ဂျိုပတ်ရင်ငယ်ရဲ့ရေဒါကိရိယာကနေတစဉ်ရှာဖွေတွေ့ရှိတာပါ။အင်္ဂါဂျီပေါ်ဂျူပေါ်မှာရေစီးဆင်းမှုရှိဘူးတဲ့အခြေလက္ခဏာတွေကိုသူတည်တည်ရဲ့အရင်ကရှာဖွေတွေ့ရှိထားမှုပါတယ်။ဂျိုနက်ခတ်တို့ရဲ့ယူပနဲ့ဓာတ်ဥပဒေဆိုင်ရာအီတလီမျိုးသားအင်စတီကျူကပေါမော့ခရောဘတ်တိုအိုရိုဆေးကဒီနေရာဟာအင်္ဂါဂျိုပေါ်မှာတက်ရှိနေနိုင်ပွဲ ပထမဆုံးဖြစ်နိုင်ခြင်းနေရာတစ်ခုဖြစ်တွေ့ရတာမှန်နိုင်ခြင်းရှိပါတယ်လို့ပြောပါတယ်။ဒီသုတေသနကိုဗမောခအိုရူစေးဦးဆောင်ပြုလုပ်တာဖြစ်ပြီး Science Journal မှာဖော်ပြထားပါတယ်။အခုတွေ့ရတဲ့နေရာရဲ့အရွယ်အစားဟာရေကန်ဒကန်လိုမျိုးရေပြင်တစ်ခုဖြစ်သတ်မှတ်ဖို့တကယ့်ကိုပဲပြည့်စုံတယ်လို့ဗမောခအိုရူစေးကပြောပါတယ်ခင်ဗျာ
။ Direct from Washington The Voice of America
ထိတန်းရောက်နိုင်ငံတကာသတင်းတွေကိုဥကြောဇန်တာနဲ့ကိုကျော်ကျော်သိန်းတို့ကြီးညာသွားကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီခင်ဗျာအမေရိကန်အောက်လွှတ်တော်တอมလန်တိုးစ်လူခွင့်ရေးကော်မရှင်မှာစိုးရင်ပေါ်ရမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်ခံရသူတွေရဲ့အခွင့်အရေးဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ခုကိုဗိုလ်ထုနေ့ကပြုလုပ်ခဲ့ပါတယ်လူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရှိရေးအမှန်တရားပေါ်ပေါက်ရေးအကြမ်းဖက်မှုတွေထပ်မံမပေါ်ပေါက်အောင်အမခန့်ချက်ရှိရေးစတာတွေအပါဝင်အခြေခံအခွင့်အရေးတွေကိုခန်းစားပိုင်ခွင့်ရှိတဲ့အကြောင်းတอมလန်တိုးစ်လူခွင့်ရေးကော်မရှင်ပူးတွဲဥက္ကဋ္ဌဒီမိုကရက်အောက်လွှတ်တော်အမတ်ဂျိမ်းစ်မက်ကာဗင်ကကျန်းနာပွဲရဲ့အဖွင့်မိန့်ခွန်းမှာပြောကြားခဲ့ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
အဲ့ဒီကျန်းနာပွဲကိုကမကထာပြုလုပ်တဲ့Tom Lantos လူခွင့်ရေးကော်မရှင်ပူတွဲဥက္ကဋ္ဌဒီမိုကရက်အောက်လွှတ်တော်အမတ် James McGovern ကအဖွင့်မိန့်ခွန်းပြောကြားရမှာအရက်သားပြည်သူတွေကိုပြစ်မှတ်ထားတဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးမှာမြန်မာစစ်တပ်ရဲ့လုပ်ရက်ဟာရာဇဝတ်ကျူးလွန်မှုမြောက်ကြောင်းနဲ့ဒါကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဘက်ကတားမြစ်နိုင်ခြင်းမရှိခဲ့ဘူးလို့အခုလိုပြောပါတယ
် Aung San Suu Kyi a state counselor and a once revered human rights figure has been unableunwilling or both to do anything to stop the criminal violence.
ချင်းကလူခွင့်ရလူရှာမှုမှာတခြားတဲ့ခေါင်းဆောင်တူဖြစ်ပြီးလက်ရှိနိုင်ငံတော်တမန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာရာဇဝတ်ကျူးလွန်မှုတွေကိုရပ်တန့်အောင်မလုပ်နိုင်သလိုတားမြစ်ဖို့လည်းစိတ်ဆန္ဒမရှိပါဘူး။ရာဇဝတ်ကျူးလွန်သူတွေလို့ပြောရတာကတမတော်အနေနဲ့လက်နက်ကင်ပုံကံမှုကိုနှိမ်နင်းတယ်လို့ပြောပေမဲ့အင်အားချိုးစားအရရန်ကိုကြည့်ပြီးအရက်သားတွေကိုပြစ်မှတ်ထားလို့ဖြစ်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်ဖိနှိပ်တဲ့နယ်မြေရှင်းလင်းစစ်ဆင်ရေးကိုတိုင်းရင်းသားဒေသတွေဖြစ်တဲ့ကချင်ရှမ်းကရင်စတဲ့နေရာတွေမှာလည်းမြန်မာစစ်တပ်ကအရင်ကတည်းကပြုလုပ်ခဲ့တာဖြစ်ပြီးအတိုင်းအတာပမာဏအနည်းအများသာကွာခြားခဲ့တယ်လို့ James McGovern ကပြောပါရယ်။ဒါကြောင့်လူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရရှိရေးအမှန်တရားပေါ်ပေါက်ရေးအကြမ်းဖက်မှုတွေထပ်မံမပေါ်ပေါက်အောင်အာမခံချက်ရှိရေးစတာတွေအပါအဝင်အခြားအခြေခံလူခွင့်ရေးတွေခံစားပိုင်ခွင့်ရှိတယ်လို့သူကဆိုပါရယ်။အခုကြားနာစစ်ဆေးပွဲမှာထွက်ဆိုသူတွေအားလုံးဟာမြန်မာလုံခြုံရေးတပ်တွေရဲ့ရာဇဝတ်ကျူးလွန်မှုတွေကိုစနစ်တကျပြုစုအစဉ်ခံတင်ပြထားတာဖြစ်တယ်လို့လဲ James McGovern ကပြောပါတယ
် The government of Burma has consistently denied that its forces have committed the crimes that you will hear about today calling the allegations fake news
လုံခြုံရေးတပ်တွေရဲ့ကျူးလွန်ချိုးဖောက်မှုတွေပေါ်စွပ်စွဲချက်တွေဟာအတုအယောင်မမှန်ကန်တဲ့သတင်းတွေသာဖြစ်တယ်လို့မြန်မာအစိုးရကအမြဲတမ်းညင်းနေတာပါဒါပေမဲ့အခုကြားနာပွဲကနေရရှိမဲ့အချက်လက်တွေမျက်မြင်သက်သေတွေရဲ့ထွက်ဆိုချက်တွေအားလုံးဟာစနစ်တကျပြုစုထားတာဖြစ်ပြီးယုံကြည်စိတ်ချရတယ်လို့စုံစမ်းစစ်ဆေးအတည်ပြုထားတာတွေဖြစ်ပါတယ်။ဒါကြောင့်မြန်မာအစိုးရကသာလိမ်လည်နေတာဖြစ်ပါတယ
်။ James McGovern ဟာကော်မရှင်ရဲ့ Republican အောက်လွှတ်တော်အမတ် Randy Hellgren နဲ့အတူကြားနာပွဲကိုကမကထပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီကြားနာပွဲမှာ American အောက်လွှတ်တော်သုတေသနဌာနအာရှရေးရာအထူးကျွမ်းကျင်သူ Michael Martin ဒီတဲ့အခြေဆိုင်ရိုဟင်ဂျာအရေးလှုပ်ရှားနေသူဦးထွန်းခင်တို့နဲ့အတူထွက်ဆိုခဲ့တဲ့အမေရိကန်အခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကလည်းသူပြောကြားခဲ့တဲ့အကြောင်းအရာတွေကို VOA ကိုအခုလိုပြောပြပါဗျ
။လက်နက်မဲ့ဒီလူထုတွေကိုပြစ်မှတ်ထားမှပြစ်ခတ်မှုဖြစ်ခဲ့ဟာ။နောက်ရာဇဝတ်ဆက်ရာဇဝတ်မှုကျူးလွန်တဲ့အရာတွေကိုကျွန်တော်ဖော်ပြခဲ့ရတယ်။နောက်တစ်ခုကဒီကချင်ပြည်နယ်မှာကချင်တိုင်းရင်းသားအနေဖြင့်၄၀ရာခိုင်နှုန်းသာရှိပေမဲ့ဒီထွက်ပြေးတင်းချောင်နေရတဲ့စစ်ပေးတန်ပြည်သူလူထုကအချင်းတမျိုးက62ရာခိုင်နှုန်းခရံဘာသာဝင်တွေဖြစ်နေပါတယ်ဆိုတော့အဲ့ဒါကိုကျွန်တော်ဆက်ဆုပ်ခဲ့ရပါတယ်။နောက်တောက်စင်းစီးပွားရေးမပြောစိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးမှတိုင်းရင်းသားမျိုးကိုနိုင်ငံရေးအရာဖြစ်ဖြစ်စီးပွားရေးအရာစိုးမိုးလာတဲ့အဟောင်းတွေကိုကျွန်တော်ပြောပြတာပါ။
အလားတူကြားနာပွဲမှာ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအစီအခံတင်ပြရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေအပြင်အခြားကချင်းနဲ့ရှမ်းအစရှိတဲ့တိုင်းရင်းသားတွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်ပြီးတွေ့ဆုံမေးမြန်းခန်းတွေစုံစမ်းစစ်ဆေးမှုတွေအရာမှတ်တမ်းတင်ပြုစုခဲ့တဲ့အကြောင်းအရာတွေကိုတင်ပြသွားပါတယ်ရိုဟင်ဂျာတွေမြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်အခြားလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ အမေရိကန်အစိုးရရဲ့စုံစမ်းစစ်ဆေးတဲ့အစီအခံစာကိုလည်းအများသိအောင်ထုတ်ပြန်ပေးဖို့ HRW ကတိုက်တွန်းသွားပါတယ်။ Skywire ကတော့ HRW အမျိုးသမီးအခွင့်အရေးဆိုင်ရာဌာနခွဲရဲ့သုတေသီဖြစ်ပါတယ်။
The administration is conducting an extensive investigation into the crimes against the Rohingya.
Rohingya တွေပေါ်ကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေဖြစ်တဲ့တပ်ဖြတ်တာအထမပြုကျင်တာနှိပ်စက်ညှဉ်းပန်းတာအပြင်တခြားပြစ်မှုတွေကိုမှတ်တမ်းတင်နေကျေပြန့်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုအမေရိကန်အစိုးရကပြုလုပ်နေတာဖြစ်တဲ့အတွက်ဒီတွေ့ရှိချက်တွေအပေါ်နောက်တနေ့ဒီရက်စတဲ့ပြစ်မှုတွေကိုကျူးလွန်ကြတဲ့မြန်မာစစ်တပ်အပြင်တာဝန်ရှိတဲ့ခေါင်းဆောင်ပိုင်းကိုလည်းအေးအေးနိုင်ဖို့လမ်းခင်းပေးရရောက်လိမ့်မယ်လို့မျှော်လင့်ပါတယ်
ကျနာပွဲမှာ HRW နဲ့အတူ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့45 Rights နဲ့ဒုက္ခသည်ရေးဆောင်ရွက်နေတဲ့ Human Rights Refugee International အဖွဲ့ကိုယ်စားလှယ်တွေကလည်းရခိုင်ပြည်နယ်မြောက်ပိုင်း Rohingya တွေအပါအဝင်ကချင်ရှမ်းကရင်စတဲ့တိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအစီအခံတင်ပြခဲ့ကြပါတယ်ရှင်
။မှန်ကျင်နိုင်ပြောပြသွားတာဖြစ်ပါတယ်။ဘာသာရေးတစ်ခုပေါ်တိုက်ခိုက်တာဟာဘာသာအလုံးကိုတိုက်ခိုက်တာပဲဖြစ်တယ်လို့ခံယူထားတာကြောင့်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေရဲ့ဘေးဒုက္ခပေါ်စိတ်ထိခိုက်ကြရတာဖြစ်တယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအကူအညီပေးရေးအဖွဲ့ USAID ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားကြီးဌာနမှကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တွန်းမြေဆိုင်ရာညီလာခံဒုတိယနေ့အစည်းအဝေးအတွင်း USAID ရဲ့အကြီးအကဲ Mark Green ကအဲ့ဒီလိုပြောကြားသွားတာဖြစ်ပါတယ်။ကိုကျော်ကျော်သိန်းကအပြည့်စုံကိုပြောပြပါလိမ့်မယ်။
ဘာသာရေးလွတ်လပ်ခွင့်တွန်းမြေဆိုင်ရာဝန်ကြီးအဆင့်ပထမဆုံးညီလာခံဒုတိယနေ့မှာတော့ညီလာခံတက်ရောက်လာတဲ့ဘာသာရေးခေါင်းဆောင်တွေနဲ့ဘာသာရေးဖိနှိပ်မှုကနေလွတ်မြောက်လာသူတွေအပါအဝင်ရပ်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကသူတို့တွေ့ကြုံရတာတွေသူတို့လေ့လာသိရှိနားလည်ထားတာတွေကိုအပြန်အလှန်ပဲပြောဆိုကြပြီးလူအဖွဲ့အစည်းတွေမှာဘာသာရေးလွတ်လပ်ခွင့်ပူအားကောင်းလာစေရေးတူညီတဲ့လမ်းကြောင်းတစ်ခုကိုဖော်ထုတ်ဖို့ဆွေးနွေးကြတာပါညီလာခံဒုတိယနေ့ညနေပိုင်းမှာအမှားစကားပြောတဲ့ USAID အကြီးအကဲ Mark Green ကကဘာတော်မှာဖြစ်ပျက်နေတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကိုနမူနာထုတ်ပြောဆိုတဲ့အထက်မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ပျက်တာတွေကိုလည်းထောက်ပြပြောဆိုသွားတာပ
ါ It has been said that the truest measure of our commitment to religious liberty is the priority we place on protecting it for those
ဘာသာရေးလွတ်လပ်ခွင့်တွေကျွန်တော်တို့ရဲ့သဏ္ဍာန်အပေါ်အစစ်မှန်ဆုံးတိုင်တာချက်ဟာအခြားဘာသာရေးတွေရဲ့လွတ်လပ်ခွင့်ကိုအကာအကွယ်ပေးရေးကိစ္စဦးစားပေးအဖြစ်ကျွန်တော်သတ်မှတ်ထားတာပဲဖြစ်ပါတယ်ဘာသာရေးတစ်ခုပေါ်တိုက်ခိုက်မှုဟာအဆုံးမှာဘာသာရေးအလုံးကိုတိုက်ခိုက်တာပဲဖြစ်တဲ့ဆိုတာကိုအခိုင်အမာစုပ်ကင်ထားတာကြောင့်ပဲဖြစ်ပါတယ်။ဒီချက်ဟာဒီမှာရှိနေတဲ့ကျွန်တော်တို့ကြမှာမြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့ဘေးဒုက္ခအပေါ်စိတ်ကိုစိတ်ထိခိုက်ကြရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်
။မြန်မာဆိုရကရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ညညွန်ပြောဆိုပြီးအမေရိကန်ဆိုရအပါအဝင်နိုင်ငံတကာကတော့ရိုဟင်ဂျာလို့ပဲညညွန်ပြောဆိုကြပါတယ်။မစ္စတာဂရင်းဟာပြီးခဲ့တဲ့မေလကပဲအမေရိကန်ကိုယ်စားလှယ်အဖွဲ့တစ်ဖက်ကိုဦးဆောင်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတောက်ရောက်ပြီးတော့ဒုက္ခသည်တွေတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါအဲ့ဒီခီးစဉ်တွင်သူတွေ့မြင်ထားတာတွေကိုထောက်ပြပြီးမစ္စတာဂရင်းပြောသွားတာက
As our State Department and other sources have judged the Rohingya were victimized by nothing less than ethnic cleansing extrajudicial killing
ရိုဟင်ဂျာတွေဟာလူမျိုးစုအလိုက်စီးနှင်းဖယ်ရှားမှုကိုခံနေကြရသူတွေဖြစ်တဲ့ဆိုတာကျွန်တော်တို့နိုင်ငံသားရေးဌာနနဲ့တခြားနိုင်ငံတွေအဖွဲ့အစည်းတွေကသတ်မှတ်ထားပါတယ်။တရားလွတ်လပ်သဖြင့်မှုမဒိန်ကျင်မှုနှိမ့်ဆက်ညှဉ်းပန်းမှုရိုင်းနှက်မှုဥပဒေမဲ့ဖန်ဆီးမှုအိုးအင်းစွန့်ထွက်ပြေးရမှုပိုင်းဆိုင်မှုပစ္စည်းတွေဖျက်ဆီးခံရမှုစတာတွေအလုံးဟာမတူကွဲပြားမှုတွေကိုလက်မခံနိုင်တာနဲ့ဘာသာကွဲအပေါ်မုန်တီးမှုတွေပေါ်အခြေခံပြီးဖြစ်လာနေတာပါ
။ညီလာခံဒုတိယနေ့မှာအဖွဲ့မင်ကွန်ပြောတဲ့ဒုတိယနိုင်ငံသားရေးဝန်ကြီးဂျွန်ဆူလီဗန်ကလည်းဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်ပြည်ထောင်စုအတွက်တမရထရမ်အစိုးရအတွက်အထူးအရေးကြီးပါတယ်လို့ထည့်ပြောသွားပါတယ်
။ Indeed, religious freedom is fundamental to our democracy. It holds us together. Whatever our differences may be, we are unified in having the freedom to
ဘာသာရေးလွတ်လပ်ခွင့်ဟာကျွန်တော်တို့ဒီမိုကရေစီရဲ့အခြေခံဖြစ်ပြီးကျွန်တော်တို့အားလုံးကိုအတူဖြစ်တည်စေပါတယ်။ကျွန်တော်တို့ကြားမှာဘလို့ပဲကွဲပြားခြားနားချက်တွေရှိနေပါစေ။လွတ်လပ်တဲ့ကွဲပြားခွင့်ဆိုတဲ့အပေါ်ကျွန်တော်တို့ညီညွတ်ကြပါတယ်။ကျွန်တော်တို့ရဲ့ Bill of Rights မှာပထမအဆုံးဘာသာရေးလွတ်လပ်ခွင့်အဒီနောက်လွတ်လပ်စွာပြောဆိုခွင့်တည်င်းလွတ်လပ်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေအပါအဝင်လွတ်လပ်မှုတစ်ခုချင်းစီကိုရှင်းလင်းစွာနဲ့အားကောင်းစွာအကာအကွယ်ပေးထားပါတယ်ဘာသာရေးလွတ်လပ်ခွင့်ဟာကျွန်တော်တို့ရဲ့မျိုးရိုးဗီဇ DNA ထဲမှာရှိနေပြီးတမ္မကြီး Brownback ပြောသလိုကျွန်တော်တို့နှလုံးသားနဲ့နီးကပ်စွာတည်ရှိနေပါတယ်
အခုညီလာခံမှာမြန်မာနိုင်ငံအနေနဲ့ဆိုရင်ရိုဟင်ဂျာကိုယ်စားလှယ်တွေဘာသာရေးလက်ခွင့်ဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့အရပ်ဘက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပါအဝင်နိုင်ငံပေါင်း80ကျော်ကတာဝန်ရှိသူတွေဘာသာရေးကောင်ဆောင်တွေနဲ့လူခွင့်ရေးလှုပ်ရှားသူတွေတက်ရောက်နေကြပါတယ်။အဲ့ဒီထဲမှာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တက်ရောက်လာတာကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH Mahmood Ali ဖြစ်ပြီးအင်္ဂါနေ့တော့ဝန်ကြီးအာလီနဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီး John Sullivan တို့တီးခြားတွေ့ဆုံဆွေးနွေးပါတယ်။ရိုဟင်ဂျာကြက်တဲကိုဖြစ်ရှင်းတာမှာဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်တဲ့အခမ်းအနားအတွက်အဲ့ဒီဆွေးနွေးပွဲတွင်ဒူဝန်ကြီးဆူလီဗန်ကချီးကျူးပြောဆိုတယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ဖို့ရေးတွဲရခိုင်ပြည်နယ်မြောက်ပိုင်းမှာဘေးကင်းလုံခြုံမှုရှိတဲ့အခြေအနေတွေဖန်တီးရေးအမေရိကန်ကမြန်မာကိုဆက်ပြီးဖိအားပေးသွားမယ်လို့ဒူဝန်ကြီးဆူလီဗန်ကပြောကြောင်းလဲသတင်းတွေမှာဖော်ပြပါတယ်။ဒီနီလာကန်ဟာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုတာဝန်ယူခြင်းပါတဲ့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးများအဆင့်ပထမဆုံးညီလာခံဖြစ်ပြီးအင်္ဂါနေ့ကစလို့၃ရက်ကြာကျင်းပနေတာပါဇူလိုင်လ26ရက်ကြာသပတေးနေ့မှာညီလာခံနောက်ဆုံးရက်ကိုကျင်းပမှာဖြစ်ပြီးဘာသာရေးဆိုင်ရာလွတ်လပ်ခွင့်နဲ့ပတ်သက်လို့ကမ္ဘာလုံးဆိုင်ရာဖြည့်ရှင်လှုပ်ဆောင်ရမှာတွေကိုဖော်ထုတ်သတ်မှတ်ဖို့ဘာသာရေးအခြေခံဖိနှိပ်မှုကိုတုံ့ပြန်ရေးဆိုင်ရာနီလန်းသွတ်တွေကိုချမှတ်ဖို့နဲ့အားလုံးအတွက်ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ပေးရေးတန်ရီထန်သစ်တွေချမှတ်ကြဖို့ဆိုတာတွေကိုဦးတည်ပြီးအစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
။ကုကြောကြောသိန်းပြောပြသွားတာပါ။တစ်ဆက်တည်းပြောရမယ်ဆိုရင်အမေရိကန်နိုင်ငံသားရေးဌာနကအဲ့ဒီလို၃ရက်ကြာနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ညီလာခံကျင်းပနေတဲ့အချိန်မှာပထမနေ့ဖြစ်တဲ့ဇူလိုင်လ24ရက်နေ့ညနေပိုင်းကမြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေနဲ့ကချင်ဒုက္ခသည်တွေအတွက်ရည်စူးပြီးတော့ဆူတောင်းပွဲတစ်ရက်ကိုနိုင်ငံသားရေးဝန်ကြီးဌာနရဲ့အနီးမှာကျင်းပခဲ့ပါတယ်။အဲ့ဒီအကြောင်းစုံကိုတော့ကိုငင်းချမ်းကဆက်ပြီးတင်ပြပေးပါလိမ့်မယ်
။မြန်မာနိုင်ငံအတွင်းတိုင်းဒေသဒေသတွေမှာမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့လူ့အခွင့်အရေးချိုးဖောက်မှုဒဏ်ကိုခံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကချင်တိုင်းဒေသတွေနဲ့သွေးစည်းညီညွတ်မှုကိုပြတာတဲ့အခမ်းအနားတစ်ရက်ဇူလိုင်လ24ရက်နေ့အင်္ဂါနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအနီးမှာကျင်းပခဲ့ပါတယ်။မြန်မာအရေးစိတ်ဝင်စားသူတွေအပြင်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့လွှတ်တော်အမတ်ဟောင်းဦးရွှေမောင်နဲ့အမေရိကန်အရာရှိတွေတခြားလူ့အခွင့်အရေးအဖွဲ့တွေကအဖွဲ့ဝင်တွေတက်ရောက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ကကော်မရှင်နာမင်းကြီးနဒီမန်အန်ဇာကတော့မြန်မာနိုင်ငံအတွင်းဘာသာရေးလူနည်းစုတွေကိုဖိနှိပ်မှုတွေကိုအရေးယူဖို့လိုမယ်ဆိုပြီး VOA ကိုအခုလိုပြောပါတယ
်။လူ့အခွင့်အရေးချိုးဖောက်တဲ့မြန်မာစစ်တပ်ခေါင်းဆောင်တွေကိုတန်ခတ်အရေးယူတာမျိုးတွေလှုပ်တင်တယ်လို့ကျွန်မတို့ယုံကြည်ပါတယ်။ဘာသာရေးလူနည်းစုအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကိုကြားဝင်ဟန်တားဖို့အစိုးရကိုစပြီးဖိအားပေးနေပါတယ်
။မြန်မာနိုင်ငံအတွင်းရိုဟင်ဂျာဒုက္ခသည်တွေအပေါ်ဖိနှိပ်မှုတွေဟာတိတ်ကိုဆိုးရွားတဲ့ကိစ္စအဖြစ်မြင်တဲ့အကြောင်းနဲ့ဒီကိစ္စကိုပိုပြီးသိနာလည်အောင်လေ့လာဖို့နဲ့ဒုက္ခသည်တွေနဲ့အတူသွေးစည်းမှုကိုပြသဖို့အခုလိုလာရောက်တာလို့ခန္ဓာတက်ရောက်သူတချို့ကပြောပါတယ်။ခန္ဓာမှာကချင်တိုင်းသားအရေးလှုပ်ရှားနေတဲ့ကချင်အမျိုးသားအဖွဲ့ကခေါင်းဆောင်တဦးကလည
်း
ကျွန်တော်တို့အလုံးညီညွတ်ပါတယ်ကချင်ကရင်တခြားဘယ်တိုင်းသားမဆိုအလုံးညီညွတ်ပြီးဖိနှိပ်မှုတွေအကြောင်းကဘာကတည်ပြီးဖြစ်တဲ့အတွက်အရေးယူဆောင်ရွက်မှုတွေပေါ်လာလိမ့်မယ်ဆိုပြီးပြောဆိုသွားတာပါနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးများအဆင့်ညီလာခံကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှအင်္ဂါနေ့ကဆလို့၃ရက်ကြာကျင်းပနေချိန်မှာပဲအခုလိုမြန်မာနိုင်ငံအတွင်းကတိုင်းရင်းသားတွေနဲ့သွေးစည်းညီညွတ်မှုကိုပြသတဲ့အခမ်းအနားတစ်ရက်ကိုကျင်းပခဲ့တာပါမြန်မာအစိုးရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာမရှိဘူးလို့ပြောဆိုထားတယ်လို့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းညင်းဆိုထားပါတယ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်တန်အမတ်ကြီးဆန်ဘရောင်းဘက်ကတော့ဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးနေမှုတွေကိုကာကွယ်ဖို့အတွက်လှုံ့ဆော်တဲ့အကြောင်းတိုက်တွန်းပြောဆိုခဲ့တယ်လို့ဘာသာရေးလွတ်လပ်ခွင့်စိုးရိမ်ရတဲ့နိုင်ငံတွေထဲမှာလည်းမြန်မာနိုင်ငံပါဝင်ကြောင်းညီလာခံအဖွင့်မိန်ကုန်းမှာထည့်သွင်းပြောဆိုသွားခဲ့ပါတယ်
။ကိုငင်းချမ်းတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။တို့ရရှိမြခင်ဗျာ။ကချင်ပြည်နယ်ဖားကံမှာဇူလိုင်လ22ရက်နေ့ကမြေပြိုကျမှုတွေမှာပါသွားပြီးတော့ပျောက်ဆုံးနေတဲ့ရေမစေးကြောက်ရှာဖွေသူတွေကလူပျောက်လာတိုင်ထားတာဟာ28ဦးထိရှိနေပြီးအခုချိန်ထိအလောင်းတစ်လောင်းမှမဆယ်ယူနိုင်ဘူးသေးဘူးလို့ဒေသခံတွေကပြောကြပါတယ်။2018ခုနှစ်အတွင်းဖက်ကန်ဒေတာကမြေပြိုကျမှုတွေအတွင်းတည်ဆုံးသူပေါင်း120ကျော်အထိရှိသွားပါပြီ။မြေပြိုကျမှုအန္တရာယ်တိတ်ပြီးတော့ကြီးမားလို့တဲ့နေရာတွေမှာဝင်ရောက်ကြောက်တူးရှာဖွေတာတွေမလုံနိုင်အောင်အာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်တားမြစ်တင့်တယ်လို့လည်းဒေတာကနိုင်ငံရေးပါတီတွေကတိုက်တွန်းပြောဆိုနေကြပါတယ်။မတ်စုမောင်ကအသေးစိတ်ကိုစစ်တွေ့မေးမြန်းထားပါတယ်။နားဆင်ပါ
ဇူလိုင်လ24ရက်နေ့မနက်9နာရီလောက်ကကချင်ပြည်နယ်ဖားကံမြို့နယ်စက်မှုအုပ်စုမမုံကျေးရွာအပိုင်အောက်မန်နင်ချောင်းကျေးရွာအနီးကြောက်စိမ်းနန်းတော်ကြောက်စိမ်းတူဖော်ရေးကုမ္ပဏီရဲ့တက်တန်းကုန်လုပ်ကွက်ကနေကြောက်ကဘာနေရန်ပြိုကျခဲ့တဲ့အတွက်ရေမစေးကြောက်ရှာဖွေနေသူလူအတော်များများမြေပြိုကျမှုတွေပါသွားခဲ့ပါတယ်။အခုချိန်ထိကတော့ကြောက်တူးသမားတွေရဲ့မိသားစုတွေလုပ်ဖော်ကင်ဘတ်တွေကတက်ဆိုင်ရာကိုလူပြောက်လာတိုင်ကြားထားတာကတော့ဇူလိုင်လ25ရက်နေ့အထိ28ဦးထိရှိသွားပြီဖြစ်ပြီးမြေပြိုကျသွားတဲ့ကဘာကအိမတမဆောက်လုံးတဲ့အတွက်ကဲဆဲဖို့ခက်ခဲနေတာမို့အခုချိန်ထိတဦးတယောက်ကိုမှဆက်ယူနိုင်သေးတာမရှိသေးဘူးလို့ဖားကန့်ဒေတာခန့်လည်းဖြစ်နေမြေကန်သတင်းသမားတူလည်းဖြစ်တဲ့ကိုဇော်မိုးထက်ကနောက်ဆုံးအခြေအနေကိုပြောပြပါရစေ။
နောက်ဆုံးချင်းကညနေပိုင်းမှာ2ယောက်တိုးလာတဲ့မမုံချီရွာကပေါ့တိုးလို့အလုံး28ယောက်ဖြစ်မှာပေါ့။သူတို့ပြန်မလာတဲ့လူတွေကိုလာပြီးစရင်ပေးရပေါ့။ဆယ်လို့ရောက်မစင်းသားပါသေးဘူး။အဲ့ဒီတရားရောက်ဖို့တော့မှအခုလမ်းတွေပါလေဖောက်နေတယ်။အဲ့ဒီဆက်တွေပါလေနဲ့ဆရာတရားတွေနဲ့ဘာမှမလုပ်နိုင်သေးဘူး
။သဆရာအာနာပိုင်းနေနိုင်ကူညီမှုအတင်းနဲ့လူမှုကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကတော့အဲ့ဒီမြေပြိုကျမှုဖြစ်ခဲ့တဲ့နေရာအထိတွားရောက်ပြီးတော့ကူညီကယ်ဆယ်ရေးကြိုးပမ်းဆောင်ရွက်နေကြတာဖြစ်ပါတယ်။ဒီလိုမြေပြိုကျမှုတွေဖြစ်နေပေမဲ့လည်းအဲ့ဒီမြေပြိုကျတဲ့နေရာအနီးတဝိုင်းအထူးသဖြင့်မြေပြိုကျနိုင်တဲ့အနေရရှိနိုင်တဲ့နေရာတွေမှာအခုချိန်ထိကြောက်တွေကိုရှာဖွေနေကြဆဲဖြစ်တာကိုတွေ့ရတာကတော့အင်မတန်စိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့ဒေသခံသတင်းသမားကိုဇော်မိုးထက်ကပြောပြပါတယ်။
အဲ့ဒီနေရာကိုလောလောဆယ်တော့ကျွန်တော်နေချင်းပိုင်းကရောက်တော့ဗျာဒီကဘက်ကရောက်တော့အဲ့နာရှိတဲ့လူမှုကူညီအတင်းတွေပေါ့နော်အဲ့ရက်ကွက်အုပ်ချုပ်ရေးမှုလို့ဗါတော့အဲ့လိုဟာမျိုးတွေကလမ်းဖောက်နေတယ်ပေါ့နော်လမ်းဖောက်တော့အဲ့ဒီနေရာကိုတွားဖို့လည်းတော်တော်ခက်ခဲတယ်အဲ့လိုမျိုးဆိုတော့တို့အဲ့ဒီနေရာကိုတွားဖို့အတွက်ကိုတို့လောလောဆယ်အဲ့ဒီနာကကုမ္ပဏီတွေကရန်ရဲပါညာခေါ်ပြီးတော့မှတို့အဲ့ဒီနေရာကိုဆင်းဖို့အတွက်လမ်းဖောက်တော့ဗျရန်ရဲပါညာဆင်းဖို့အဲ့နိုင်ရေးကူညီမှုအတင်းကားပါညာအလောင်းပေါ်လို့ရှိရင်ကောက်ဆယ်မှုဆင်းဖို့အတွက်ရှိတယ်နောက်အဲ့သူတို့ကတချို့နေရာတွေကအန္တရာယ်ရှိသတိပေးဆိုင်ဖို့ဒီကစိုက်ထားရရှိတယ်ဗျ။ကြောက်ကမ်းပါတွေပေါ့နော်။ချက်တန်းပသွားလာအရာမျိုးတွေရှိတယ်။ဒါပေမဲ့ဒီမှာကလည်းမနေ့ကအဲ့ဒီနေရာကမြေကျူတဲ့ဒီအောက်ကိုသွားပြီးတော့ဖတ်ပြုံးမဲ့အလားအလာတွေရှိကြတာကိုဒီမသေးသမားတွေကတက်ရှာတယ်။အောက်ကရဲတွေကတားတယ်။ဂယုကိုမဆိုင်တာဒါအထက်ဆိုတာကအဲ့ဒီကပြိုကျသွားတဲ့ကဗျာကြီးတောက်ထိတ်ကနေရောတိုက်ချတာရှိသေးတယ်ဗျ။အဲ့ဒါကြတော့ဟိုကျွန်တော်တို့လူတွေကလည်းစီကန်းလိုက်လာတဲ့အပိုင်းမှာရန်လူအတ္တရာကိုတွေ့တယ်ဗျဟုတ
်။အခုဆိုရင်တော့2018ခုနှစ်အတွင်းဖားကန်ကြောက်စိမ်းနယ်မြေတဲ့ January လကနေအခု July လကုန်အထိမြေပြိုကျမှုတွေအတွင်းတည်ဆုံးသူအလောင်းရှာဖွေတွေ့ရှိခဲ့တာဆိုရင်အလောင်း120ကျော်အထိရှိသွားပြီဖြစ်လို့ဒီနှစ်ကတော့အတော်လေးကိုအခြေအနေဆိုးဝါးလာနေတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုမြေပြိုကျလို့လူရာနဲ့ချီပျောက်ဆုံးတည်ဆုံးနေရတဲ့အန္တရာယ်များလွန်လာတဲ့ကြောက်စိမ်းတူးဖော်ရေးလုပ်ငန်းတွေနေမြေစာပုံတွေတက်တန်းလုံလောက်ွက်တွေတဲ့ဝင်ရောက်ကြောက်ထူးဖော်တာမျိုးတွေမလုပ်အောင်တက်ဆာရအာနာပိုင်နေနဲ့တာဝန်ရှိတဲ့သူတွေဘက်ကတင်းတင်းကြပ်ကြပ်ဒါစီပိတ်ပင်သင့်တယ်လို့ကချင်မျိုးသားကွန်ကရစ်ပါတီကဥလဖိုင်အောင်လာကတိုက်တွန်းပြောဆိုလိုက်ပါတယ်
။ကြောက်စိမ်းတွင်းနဲ့ပတ်သက်ပြီးမှတင်းတင်းကြပ်ကြပ်နဲ့တက်တုတ်တွင်းဓမ္မဝပြန်စားရတဲ့ကိုသူ့ဖို့ဖို့ကျွန်တော်ပြောဆိုခဲ့ပါတယ်။ဒါနဲ့ဆက်ဆိုင်တဲ့လူကြီးမင်းကြီးကလည်းကျွန်တော်ပြောတဲ့ကျောစီတကိုအလေးမမူဖြုတ်ထားကြပါဘူးဒီတက်ထုတ်တွင်ဒီဌာနကနေလဲနိုင်ခွဲတော်တို့သူ့ဖို့တဲ့နေရာမှာအကြီးကြီးကျကျစီကနဲ့ပြစ်ပေးဖို့စစ်စစ်နဲ့လို့ပေါ့ကျွန်တော်တို့တောင်းဆိုချင်ပါတယ်နောက်ကျွန်တော်ဒီသူ့သူ့ဖို့တဲ့နေရာမှာလဲစာမိထားတဲ့နေရာကိုသူတို့မတော်ဖို့အတွက်အဲ့ဒါတစ်ချက်ကျွန်တော်တောင်းဆိုချင်ပါတယ
်အခုလိုမျိုးဘလူးယာနဲ့ချီအစုလိုက်အပြုံလိုက်တင်ကျေပျက်စီးနေရတဲ့အဖြစ်ကိုတော့ပြည်ထောင်စုအစိုးရဘက်ကအထူးကိစ္စရဲ့အနေနဲ့အ мян ဆုံးကြိုက်တွေ့ဖြစ်ရှင်းတင်နေပြီလို့လဲတိုက်တွန်းကြသလိုမြေပြိုကျမှုတွေအတွင်လူပျောက်ဆုံးသေဆုံးခဲ့ရတဲ့ထိခိုက်နစ်နာမှုတွေနဲ့ကြံရစ်တဲ့သူမိသားစုတွေကိုကချင်ပြည်နယ်အစိုးရနဲ့သက်ဆိုင်ရာကုမ္ပဏီတာဝန်ရှိတဲ့သူတွေဘက်ကထိရောက်တဲ့ကူညီဖြည့်ရှင်းမှုတွေဆောင်ရွက်ပေးဖို့ဒေသခံတွေကတိုက်တွန်းနေကြပါတယ်ရှင်
။ဒါကတော့ဖကန်ကမြေပြိုမြေပိလူတွေအသက်သေဆုံးမှုဖြစ်နေကြတဲ့အခြေအနေတွေကိုမတ်စုမွန်ပြောပြတော့တာဖြစ်ပါတယ် VOE ကကြာသပတေးနေ့နဲ့ဖက်စီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ် VOE ကိုemail ကနေဝေဖန်အကြံပြုလို့ရတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တော်ရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ကြာသပတေးနေ့မနေ့ခင်အစီအစဉ်တွေပဲဖြစ်ပါတယ်လက်ရှိထုတ်လွှင့်နေစေရေဒီယိုလှိုင်းနေအပြင်လိုင်းလက်မီတာ190 kHz 1509ကပါထိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဘွယ်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးသုံးသပ်ချက်စတဲ့ကဏ္ဍတွေနဲ့အတူ
အမေကိုပူပြီးဂယူဆိုင်မယ်ဂယူဆိုင်ရမယ်ဆိုရင်ပူတိလာရတယ်ပူပြီးကျင်နာရမယ်ဆိုတော့ပူတိလာရတယ်အဲဘာဖြစ်လဲဆိုတော့ဟိုလူကြီးတွေကအသက်ကြီးလာတယ်
ဒါကတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြတ်ဥကြော်စမ်းသားနဲ့အတူတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနှေးကွေးနေတာကြောင့်ပြည်တွင်းဝန်ဆောင်မှုကျုံ့သွားစေတဲ့ဆိုပြီးသုံးသပ်ရေးသားထားတဲ့ဆောင်းပါးကို Blue Swan Daily Online မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကလေကြောင်းပို့ဆောင်ရေးလုပ်ငန်းတွေဟာစုစုစည်းစည်းနဲ့ကြစ်ကြစ်လေးလှုပ်ဆောင်မှုအလွန်ကိုလိုအပ်တဲ့အခြေအနေကိုရောက်နေပြီဖြစ်ပါတယ်။ဒါမှသာပြည်တွင်းပို့ဆောင်ရေးဈေးကွက်ကနေအကျိုးဖြစ်ထွန်းစေမှဖြစ်တယ်လို့ရေးသားပါတယ်။ပြည်တွင်းခီးစဉ်တွေပြေးဆွဲနေတဲ့ FMI လေကြောင်းဟာတစ်နှစ်တောင်မပြည့်သေးတဲ့ကာလအတွင်းဒုတိယမြောက်ရပ်ဆိုင်းသွားတဲ့လေကြောင်းဖြစ်ပါတယ်။ Apex လေကြောင်းလိုင်းဟာ2019ခုနှစ်နှစ်ကုန်ပိုင်းလောက်ကရပ်ဆိုင်းသွားခဲ့ရတာဖြစ်ပြီး FMI ကတော့ပြီးခဲ့တဲ့20ရက်နေ့ကရပ်လက်ရတာဖြစ်ပါတယ်။ဒီလေကြောင်းလိုင်းနှစ်ခုစလုံးဟာ2015ခုနှစ်မှာစတင်ပြေးဆွဲခဲ့တာဖြစ်ပြီးပြည်တွင်းလေကြောင်းလိုင်းစုစုပေါင်းအတီတုံးက10ခုရှိပါတယ်။2013ခုနှစ်အတွင်းမှာ Golden မြန်မာ2014ခုနှစ်မှာမန်းရတနာဘုံစတဲ့လေကြောင်းလိုင်းတွေပေါ်ပေါက်လာသလို2015ခုနှစ်မှာတော့ FMI နဲ့ Apex တို့ဝင်ရောက်လာခဲ့ပါတယ်။ရပ်ဆဲထားတဲ့လေကြောင်းလိုင်းတွေထဲမှာ Air Bagan နဲ့အပါဝင်ဖြစ်ပြီးအခုလောလောဆယ်မှာတော့ပြည်တွင်းလေကြောင်းလိုင်း9လိုင်းဆက်ပြီးတော့ပြည့်ဆွဲလျက်ရှိပါတယ်။အိန္ဒိယချင်းထိုင်းနိုင်ငံမှာဆိုရင်ပြည်တွင်းခီးသွွားဥယျာဉ်အရေးတက်ကမြန်မာနိုင်ငံထက်ဆယ်ဆကြီးမားပေမဲ့ပြေးဆွဲနေတဲ့ပြည်တွင်းလေကြောင်းလိုင်းက9လိုင်းပဲရှိပါတယ်။မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုမြန်ဆန်တဲ့အတွက်လေကြောင်းလိုင်းတွေအများပြားထွက်ပေါ်လာခဲ့တာပါ။ဒါပေမဲ့လေရင်စီးခီးတဲ့ရေတွက်ကတော့ပြည်တွင်းခီးသွားတွေထက်မြန်မာနိုင်ငံကိုလာရောက်တဲ့ပြပခီးသွားတွေပေါ်မှာပဲမူတည်ပါတယ်။မြန်မာနိုင်ငံကိုလာရောက်လေပတ်တဲ့ခီးသွားအရေးအတွက်တိုးများလာမှုဟာလွန်ခဲ့တဲ့2နှစ်ကထက်စာရင်အများကြီးနှေးကွေးသွားခဲ့ပါတယ်။ဒါကြောင့်ဝန်ဆောင်မှုပမာဏကပိုမိုးပြီးတော့များပြားနေတာကြောင့်ကြုံရတဲ့ဒဏ်ကိုလေကြောင်းပို့ဆောင်ရေးလုပ်ငန်းတွေခံရတာဖြစ်တဲ့စသဖြင့်ရေးသားထားပါတယ်ခင်ဗျာ
Pay people to fight malaria ဆိုတဲ့ကောင်းစဉ်နဲ့ငှက်ဖျားရောဂါတိုက်ဖျက်ရေးအကြံပေးဆောင်မကိုတော့ Nature လို့ခေါ်တဲ့နိုင်ငံတကာသိပ္ပံဂျန်နယ်ရဲ့အရီတာအပေါ်ဖြစ်ရေးသားထားတာကိုဖတ်ရပါတယ်သိပ္ပံပညာရှင်တွေနဲ့ရမုံငွေထောက်ပံ့သူတွေကငှက်ဖျားရောဂါတိုက်ဖျက်ရေးကိုစဉ်းစားနေကြခြင်းမှာငှက်ဖျားတိုက်ဖျက်ရေးစီတန်းလုပ်သားတွေဟာလေလူစုချင်းခံရတယ်လို့ဆိုပါတယ်။2030ပြည့်မှာငှက်ဖျားပပျောက်ရေးဆိုတဲ့ပန်းတိုင်အတွက်သိပ္ပံပညာရှင်တွေကမဟာမဲခေါင်ဒေသနိုင်ငံတွေကိုဘယ်လိုကူညီနေသလဲဆိုတာသိရအောင်မြေရှားဂျန်နယ်ကသတင်းထောက်တရက်ကိုမြန်မာ၊ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတွေစီကိုဆေလွှတ်ခဲ့ပါတယ်တဲ့။ဒီနိုင်ငံတွေမှာငှက်ဖျားတိုက်ဖျက်ရေးအတွက်နိုင်ငံရေး၊ဗန္ဒာရေးနဲ့ပထဝီဝင်ဆိုင်ရာအခက်အခဲတွေတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။ဒီစင်ခေါ်မှုတွေကိုကျော်လွှတ်နိုင်ဖို့အတွက်သူတွေဇီတွေနိုင်ငံတကာရမုံငွေထောက်ပံ့သူတွေအပါအဝင်ဘက်ပေါင်းစုံကပုံမူအထုဖို့လိုအပ်နေတယ်။အချိန်သိပ်မကြံတော့ဘူး။အချိန်မီမလုံနိုင်ဘူးဆိုရင်အချိန်နေပိုဆိုးလာပြီးဆေးမတူတဲ့ငှက်ဖျားပိုးတွေကူးဆက်ပြန့်နှံ့လာလိမ့်မယ်လို့ဆိုထားပါရယ်။ငှက်ဖျားတိုက်ဖျက်ရေးအကောင်ဆုံးနည်းဟာပိုးကူးဆက်သူတွေစီကိုကျန်းမာရေးလုပ်သားတွေအများဆုံးသွားပြီး ACT လို့ခေါ်တဲ့ကုထုံးအတိုင်းပြဋ္ဌာန်းထားတဲ့ဆေးကိုအချိန်မီတိုက်ပြေးဖို့ပဲဖြစ်ပါတယ်။စီအချိန်မီမရလို့အာဖရိကတိုင်းမှာနှစ်စဉ်ကလေးတွေငယ်သိမ့်နေချီပြီးသေဆုံးနေရတယ်လို့ငယ်ဖြတ်မဲ့နိုင်ငံလို့ကြီးညာထားပြီးတဲ့ဗင်နီဇူလာနိုင်ငံမှာလည်းနိုင်ငံရေးမတည်ငြိမ်လို့ကျမ်းမာရေးစနစ်ယိုယွင်းပြီးငယ်ဖြတ်ပြန်ထလာတယ်လို့ရေးထားပါတယ်1930ပြည်ကနေ2017အတွင်းငယ်ဖြတ်ရော့ကပြန်လဲနလန်းထူလာရတဲ့အကြောင်းရင်း85ရာခိုင်နှုန်းဟာ ငှက်ဖြားယောဂါကောက်ွယ်ရေးအခြေခံဖြစ်တဲ့ချင်းနှိမ်နေတဲ့ကျမ်းမာရေးစနစ်ယူရင်းမှုဖြစ်တယ်လို့ဆိုပါတယ်ချင်းတော်ကငှက်ဖြားယောဂါကိုကောက်ွယ်ပေးနိုင်ပေမဲ့အများအားဖြင့်ချရပါဘူးပိုလီယိုယောဂါတို့မှလို့ငှက်ဖြားယောဂါအတွက်အစွမ်းထက်တဲ့ကောက်ွယ်ဆေးဆိုတာလည်းမရှိသေးပါဘူးတဲ့ဒါပေမဲ့ဝင်ငွေနဲ့နိုင်ငံတွေရဲ့ကျမ်းမာရေးအဆုံးစေးနယ်လွန်လို့ကြွန့်ကျင်တဲ့ဝန ကျမရဲ့ ဝန်ထမ်း ကို ထိထိ ရောက်ရောက် လှုပ်ဆောင် နေစေ သင့်တယ် လို့ ညွှန်သားထားပါခင်ဗျာ
ရှင်များရှင် ပြည်ထောင်စုနယ်မှာ ဗိုလ်ချုပ်ကျေးရွာ site ထူမဲ့ အစီအစဉ် အတွက် အခြေတင် ဖြစ်စရာတွေ ကြုံရပြီးတဲ့ နောက် လူဝဲရင် စစ်တပ်နဲ့ ဖြေရှင်းဖို့ ပြည်နယ်ဝန်ကြီးချုပ်က သတိ ပေးလိုက်တဲ့ အတွက် မြန်မာနိုင်ငံရေးမှာ စစ်တပ်ရဲ့ အခမ်းအနား နဲ့ ပတ်သက်လို့ မေးခွန်းထုတ်စရာတွေ လည်း တကြောပြန် ပေါ်လာပါတယ် မြန်မာနိုင်ငံရေးမှာ စစ်တပ်ရဲ့ အခမ်းအနား ဘယ်လောက်ထိ ဆက်ရှိဖို့ လိုအပ်နေပါလဲ နှစ်ပေါင်းများစွာ စစ်တပ်က နိုင်ငံရေးမှာ နေရာယူထားတာဟာ စစ်ခေါင်းဆောင်တွေရဲ့ အာဏာမက်မောမှု တသက်ကြောင့်လား နိုင်ငံရေးခေါင်းဆောင်တွေရဲ့ အားနည်းချက်ကြောင့်လား စွာတွေကို VOES စနေနေ့ညာ တိုက်ရိုက်လေးလိုက် စီစဉ်မှာ ဇွန်နေကြရအောင်ပါရှင် သောရရှင်တွေရဲ့ အမြင်တွေကို ပါဝင် ဇွန်နေကြဖို့ ဖိတ်ခေါ်ချင်ပါတယ် ပါဝင် ဇွန်နေမေးမြန်းလိုသူတွေအနေနဲ့ VOES ဖုန်းနံပါတ် 1-239-32-9994 ကို ခေါ်ယူပြီး ဆက်သွယ်ရမယ့် တယ်လီဖုန်းနံပါတ်ကို ကြိုတင်ပေးဖို့ ထားနိုင်ပါတယ် ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ် အသံဖိုင် နဲ့ပဲဖြစ်ဖြစ် VOES email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့ဂျင်းနေဆိုလို့ရှိရင်တော့စနေနေ့ည 9:00 မတိုင်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ။
Hold your horses.
Pipare, Salumbanga, HOLD, Holga, Gaintaba, Sotaba, YOUR, Yoga, Thingy. H-O-R-S-E-S, horses ga mienwe, so lo, zakwai tlongye daya debe ga mienwe gu gain taba bo. Diniya ma tem byo tabi me na le bida piya ma ga ro, mienwe ye sa jodwe gu gain taba sweda ba so da ba be. Ta jang, di itongye idiom so le dwa wai debe ga ro, shima re, da kuku gu maluk debe sain taba lu yinyo na pi ba re. So lo da ga ro, miengu mo maungya li aung, ဆိုင်ထားရင်ဇက်ကျိုးကိုဆွဲထားပါလို့ညွှန်ပြောတာနဲ့အတူတူပဲဖြစ်ပါတယ်အလားတူပါပဲနေစဉ်ဘဝမှာလုပ်ငန်းတစ်ခုခုကိုမလုပ်နိုင်သေးဘူးလုပ်မဲ့အခြေအနေမရသေးဘူးဆိုင်ထားပါလို့ဆိုရင် idiom အသုံးအရဟိုးလျော့ဟော့စစ်လို့တင်စားပြောတာဖြစ်ပါတယ်တနည်းအားဖြင့်တော့ခဏနေပါဦးဆိုင်ထားပါမလောပါနဲ့လို့ညွှန်ညွှန်တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George
Many of the world's biggest banks are eager to move into Burma. But the country's central bank says, hold your horses.
ကမ္ဘာမှာအကြီးဆုံးဘဏ်တော်များများကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စိုးနေကြတယ်။ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဘဟုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
Many of the world's biggest banks are eager to move into Burma, but the country's central bank says, hold your horses. Hold your horses.
ဒါကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်မြမအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါမယ်။မြမနိုင်ငံအတွက်အခက်အခဲဆုံးဖြစ်တဲ့တိုင်းရင်းသားပြဿနာအပေါ်မှာလက်ရှိအဆိုးရဂိုင်းတွဲဖြေရှင်းနေပေမဲ့ရလဒ်တွေမတွေ့ရသေးဘူးလို့ပမောက်ခဒေးဗစ်စတိုင်ဘတ်ကပြောဆိုပါတယ်။ဒီပြဿနာဖြေရှင်းရတာဘာကြောင့်ခက်ခဲရသလဲဆိုတာကို
Professor Steinbach, ညီမနိုင်ငံမှာတိုင်းရင်းသားလူမျိုးစုတွေရဲ့နိုင်ငံရေးအသည့် ethnic nationalism ပို့ပြီးတော့ကြီးထွားလာတယ်လို့ကျွန်တော်ထင်မိပါတယ်။အဲ့ဒါမှန်ပါသလားခင်ဗျာ။မှန်တယ်ဆိုရင်ဘာကြောင့်လို့ဖြစ်လာရတယ်ဆိုတာသုံးသပ်ပေးပါခင်ဗျာ
။ I won't say universally but around the world including in the United States.But in Burma, it's a special...
Taha loka niya matiya luro mo pyoje mao. Tabi me, gaba ne wan tuye niya baare. Amerikan pi rongzu pao mawe. Tabi me, mi maa pi tuye po bito so yin ara ga tayyena osu tcho ne bammaru a cha. Ataika sepore shike ra re. Ami mchile mure shine lo pya baare. Dari chang chene re po bito so zi baare. Piro democracy pya ton la ro ya ya go luti shen cha luru shi mao nye konga ra re pya la baare.တကယ်တော့ဆေးဆက်ညှိနှိုင်းမှုတွေဆိုတာလူလူရှိမရောက်ဖဲအချင်းချင်းပဲတီးကြလို့ရတာကပို့ပြီးတော့ထိရောက်နိုင်တာပါအချင်းချင်းညှိနှိုင်းလို့သဘောတူညီမှုတွေရတော့မှလူလူရဲ့လက်ခံအတည်ပြုမှုကိုရယူရတာပါလူလူရဲ့လက်ခံအတည်ပြုမှုကိုရယူရမှာပါအစ်စင်တိုင်းမှာလူလူရှိရောက်အောင်တင်ပြညှိနှိုင်းတာအတော်ခက်ခဲပါတယ
်ဒီတိုင်းရင်းသားလူမျိုးရေးပြဿနာပြည်လည်ရေးအတွက်အခုလက်ရှိ NLD အစိုးရရဲ့အထောက်မှုတွေအပေါ်မှာဘယ်လိုသုံးသပ်လို့ပါလဲခင်ဗျာ
Well of course I've always said that the ethnic problem is a central problem facing the country from independence on. And the military made it worse. Civilians never solved it before.
တိုင်းသားပြည်နာဟာမြန်မာနိုင်ငံရဲ့အဓိကအကြုံပြဿနာလို့ကျွန်တော်အမြဲတမ်းပြောခဲ့ပါတယ်။ဒါဟာလွတ်လပ်ရေးရပြီးခဲ့ကြပါ။ဒါကိုစစ်တပ်ကပို့ပြီးတော့ဆိုးအောင်လုပ်ခဲ့ပါတယ်။ဥနုယတအစိုးရကလည်းမဖြေရှင်းနိုင်ခဲ့ပါဘူး။ဒေါ်ဆန်းစုကြည်ဖိုးကတော့ဒီပြဿနာပြည်လဲအောင်လုပ်ကိုလုပ်ရမှာပါ။တဟာတိုင်းပြည်အတွက်အရေးကြီးတဲ့ပြဿနာဖြစ်နေုံသာမကပါဘူးပင်လုံသဘောတူညီချက်ရရှိရေးမှာသူ့ဖခင်ကိုယ်တိုင်အဓိကဥဆောင်ပါဝင်ခဲ့တာလည်းဖြစ်ပါတယ်ဒါကြောင့်ဒေါ်အောင်ဆန်းစုကြည်ဟာဒီကိစ္စကိုတကယ်ကင်တွယ်လှုပ်ဆောင်နေပါတယ်ဒါပေမဲ့လည်းရလက်ထွက်ပေါ်လာတာကျွန်တော်မတွေ့ရသေးပါဘူ
းအဲ့လိုရလက်ထွက်ပေါ်မလာနိုင်တာဘာကြောင့်ပါလဲခင်ဗျာ
Well I'd say that there are critical issues number 1Well, not in any order of priority, but certainly...
...the people who are in the world are in the world. The people who are in the world are in the world. The people who are in the world are in the world. The people who are in the world are in the world. The people who are in the world are in the world. The people who are in the world are in the world. The people who are in the world are in the world. The people who are in the world are in the world. The people who are in the world are in the world.ဖက်ဒရယ်စနစ်ကတော့တင့်တော်တယ်လို့ကျွန်တော်လည်းထင်ပါတယ်ဘလို့ပုံစံဖြစ်မယ်ကိုပိုင်အုပ်ချုပ်권ကိုဘယ်တိုင်းတာထိရယူမယ်ဆိုတာကိုတတ်မှတ်ပြောဆိုတာမတွေ့ရသေးပါဘူးသဘောကွဲလဲမှုတွေကိုပဲတွေ့နေရပါတယ်ဒီအပေါ်မှာစစ်တပ်ကလွန်စွာတန်လျာရှိနေပါတယ
်တိုင်းသားအင်အားစုတွေယူဆထားတာကတော့စစ်တပ်ဟာသူတို့ကိုလက်နက်စွန့်ဖို့သာအဓိကလိုလားနေတယ်လို့ပြောနေကြပါတယ
် Yeah well the military says there's one dumbata according to the constitution that's us
စစ်တပ်ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရတပ်မတော်တစ်ခုတည်းရှိရမယ်ဒါဟာငါတို့ပဲလို့ဆိုပါတယ်ဆိုတော့မင်းတို့ကငါတို့အထက်ကိုဝင်ရမယ်လက်နက်ချဒါမှမဟုတ်လက်နက်စွန့်အဲ့ဒီနောက်ငါတို့နဲ့အတူဆွေးနွေးရမယ်လို့ဆိုပါတယ်ဒီလိုပြောတာဟာငြင်းငြင်းရင်လန်းစားမဟုတ်ဘူးလို့တိုင်းရင်းသားတွေဘက်ကပြောတာကျွန်တော်လုံးဝသဘောတူပါတယ
်ဆိုတော့တကယ်လုတ်စင်တာကနိုင်ငံရေးဆွေးနွေးပွဲတွေကိုအရင်လုတ်သဘောတူညီမှုရမှလက်နက်စွန့်မယ်ဆိုတဲ့သဘောပေါ့ခင်ဗျာ
Well then the question is how to integrate local forces ethnic forces into
အရင်တော့လောမှာကဒီတိုင်းသားအင်အားစုတွေကိုတိုင်းပြည်ရဲ့စစ်တပ်ထဲဘလို့ပေါင်းစည်းထည့်သွင်းမလဲဆိုတာဖြစ်ပါတယ်ဒါဟာတိတ်ပြီးတော့ခက်ခဲတဲ့ကိစ္စပါစိတ်ကောင်းစေတနာကောင်းနဲ့လုပ်ရင်တော့အဆင်ပြေနိုင်ပါတယ်အမေရိကန်ပြည်တော်စုမှာဆိုလို့ရှိရင်ပြည်နယ်တစ်ခုချင်းစီမှာ National Guard ဆိုတာရှိပါတယ်ပြည်တော်စုစစ်တပ်ကလိုအပ်ရင်သူတို့ကိုစင့်ခေါ်နိုင်တယ်လို့သူတို့ဒေသအတွင်းလုပ်ငန်းတာဝန်တွေလည်းရှိပါတယ်ရေးကြည်တာငလင်းလှုပ်တာဟာရီကိန်းမုန်တိုင်းဝင်တာစတဲ့သဘောပဘေးအန္တရာယ်တွေအတွက်လှုပ်ဆောင်ရပါတယ်လက်နက်အင်အားအတော်သင့်ရှိပြီးတော့တဟာပြည်နယ်အားလုံးစည်းလုံးညီညွတ်ရေးအတွက်ချင်းချောက်မှုမဖြစ်စေရပါဘူးဒီပြည်နယ်တပ်ဖွဲ့တွေဟာပြည်တွင်းစစ်မတိုင်ခင်ကတည်းကရှိလာခဲ့တာပါဒါမျိုးဖြစ်နိုင်မလားဆိုတာမြန်မာတွေစဉ်းစားသင့်ပါတယ
်ဘာမဟုတ်ခင်ဗျာနောက်တစ်ခုကျွန်တော်မေးချင်တာကတိုင်းရင်းသားပြဿနာနဲ့တရုတ်ရဲ့အခက်ကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံတိုင်းရင်းသားပြဿနာပြည်လည်ရေးမှာတရုတ်အခက်ကဏ္ဍဘလောက်အရေးကြီးတယ်ဆိုတာဖြစ်ပါတယ်
Well, they want China wants a peaceful border.
တရုတ်ကတော့ငြင်းချမ်းနေတဲ့နေဆက်ဒေသတွေရှိနေစေချင်တာ
ပါ။ဆိုတော့နေဆက်ဒေသပဲလားခင်ဗျာ။တနိုင်ငံလုံးငြင်းချမ်းရတော့မဟုတ်ဘူးလား
။ Well, they want a peaceful union of Burma, sure.
အဲ့ဒါပါတဲ့ငြင်းချမ်းတဲ့ပြည်တော်စုမြန်မာနိုင်ငံဖြစ်ထွန်းဖို့တရုတ်ကလိုလားပါတယ်။ဒါပေမဲ့အများအားသူတို့ဦးစားပေးနေတာကနေဆက်ဒေသပါ။ပြီးတော့အဲ့ဒီနေဆက်မှာအမေရိကန်တွေရှိမှာကိုလည်းသူတို့မလိုလားပါဘူး။ဒ ဒါဟာတရုတ်အတွက်တိတ်ပြီးတော့အရေးကြီးပါတယ
်ဆိုတော့တရုတ်ကနေဆက်ဒေသညဉ့်ညံ့စီခြင်းနဲ့ညဉ့်ညံ့တဲ့ပြည်ထောင်စုမြန်မာနိုင်ငံဖြစ်စေခြင်းဆိုရင်ဘာဖြစ်လို့ UWSA ဝတ်တပ်ဖွဲ့ကိုသူတို့ကအစင်းမြင့်လက်နက်တွေထောက်ပံ့နေရတယ်ခင်ဗျာ
Well that's a good question the WAR kind of a special case of now because the WAR were recruited into the Burma Communist
Party ဒါကတိတ်မေးတဲ့မေးခွန်းပါ WAR တွေကိုဟိုတုန်းကဗမာပြည်ကွန်မြူနစ်ပါတီကတင်သွင်းခဲ့ပါတယ်ပြီးတော့ WAR တို့ဟာတရုတ်အတွက်အထူးကိစ္စရပ်တစ်ခုလည်းဖြစ်ပါတယ်နံပါတ်1တိုင်းရင်းသားအဖွဲ့တွေထဲမှာဝတ်တပ်ဖွဲ့ဟာအင်အားအကောင်းဆုံးဖြစ်ပါတယ်။နံပါတ်2ဝတ်တွေဟာစီးပွားရေးအရယဉ်ကျေးမှုအရအခြေခံအဖြစ်ယူနန်နဲ့ခွဲခြားလို့မရပါဘူး။ဆက်နွယ်မှုယင်းနှိမ့်ညွန့်နှံမှုကျောင်းတွေကအစဘာသာစကားတင်ကြားပို့ချမှုတွေမှာပါတရုတ်ဘာသာစကားပဲဖြစ်ပါတယ်။သူတို့ဟာတီးခြားပြည်နယ်လိုချင်ကြတာပါ။ရှမ်းပြည်နယ်ရဲ့အစိပ်ပိုင်းလည်းမဖြစ်ချင်ပါဘူး။တရုတ်နိုင်ငံရဲ့အစိပ်ပိုင်းလည်းမဖြစ်ချင်ကြပါဘူး။နောက်သိထားတဲ့အချက်တစ်ခုကတော့ဒီနယ်ဇက်ကလူမျိုးစုတွေဟာမြန်မာနိုင်ငံတည်းကလူဦးရေတိုင်းပဲတရုတ်ဘက်မှာရှိနေကြတယ်ဆိုတာပါပဲသူတို့ဟာနယ်ဇက်တစ်ဖက်တစ်ချက်ဥတဟိုဝင်ထွက်သွားလာလှုပ်ရှားနေကြတာပ
ါဆိုရင်တရုတ်ကသူတို့ကိုဘာကြောင့်လက်နဲ့တဆင်ပေးရလဲခင်ဗျာ
I don't want to see the Chinese mobilize the war
ဝါကိုတရုတ်လက်နဲ့တဆင်တာကျွန်တော်မလိုလားပါဘူးဘယ်အဖွဲ့အစည်းကိုမှတရုတ်ကလက်နဲ့တဆင်တာကိုမလိုလားပါဘူးတကယ်တမ်းမြန်မာပြည်ရဲ့တိုင်းရင်းသားပြဿနာကိုဖြေရှင်းဖို့တာဝန်ရှိတာကမြန်မာပြည်သားတွေဖြစ်ပါတယ်။တရုတ်လည်းမဟုတ်ပါဘူး။အမေရိကန်လည်းမဟုတ်ပါဘူး။ခက်တော့တိတ်ခက်ခဲပါလိမ့်မယ်။အချိန်ယူရပါလိမ့်မယ်
။တရုတ်ကဒီဝါရီကိုကူညီထောက်ပံ့နေတာဟာမြန်မာအစိုးရအပေါ်အပြေးအယူလို့ဈေးစစ်ဖို့ဒါ bargaining chips အနေနဲ့သုံးတယ်လို့တချို့ကတွက်ကြပါတယ်ဟုတ်ပါသလား
။ Bargaining chip for what?
ဘာအတွက်ဈေးစစ်ရမှာလဲ
။သူတို့ရဲ့စီးပွားရေးအကျိုးအတွက်ဘာညာပေါ့ခင်ဗျာ
။I don't think they need that. They've got bargaining chips already.
ဒီတော့ကမလို့အပူထင်ပါတယ်။သူတို့ကအကြက်ကန်ဈေးစစ်စရာမလို့တော့ပါဘူး။မြန်မာဘက်ကငွေကြေးအမြောက်များလိုအပ်နေပါတယ်။တရုတ်ဘက်ကဒီငွေတွေကိုချေးနိုင်ပါတယ်။အထူးသဖြင့်တရုတ်ဖွင့်ထားတဲ့အခြေခံအစအုပ်ဘဏ်တွေရှိနေပါတယ
်။တစ်ဆက်တည်းမိကျင်တာကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအိုဘားမားလက်ထက်ကထားစီရတဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုအခုဆွန့်လွှတ်လိုက်ပြီလို့ဆိုရမလားခင်ဗျ
The Trump administration would like to destroy any remnants of the Obama administration.
Trump ဆိုတာကအိုဘားမားအစိုးရလုပ်ခဲ့တဲ့မြတ်တစ်ခုမကြံဖျက်ဆီးခြင်းနေတာပါ။အောင်မြင်မှုဟူသမျှလည်းဖျက်မှာပါပဲ။သူပြောတဲ့မိန့်ခွန်းတွေမှာကိုဖော်ပြနေပါတယ
်။တရုတ်ဘက်ကမြန်မာကိုသုံးပြီးတော့အိန္ဒိယသမုဒ္ဒရာကိုကြီးစိုးလာနိုင်တယ်ဆိုရတာမဟာဗျူဟာပြဿနာပေါ့ခင်ဗျာ။ဒါကတော့ Trump ဆိုတာ Green Side ဘူးဆိုတဲ့သဘောလားရော
။ I understand. Yes, China wants access to the Indian Ocean. I mean, he doesn't listen to the people who do
know. အိန္ဒိယသမုဒ္ဒရာဘက်ထွက်ပေါက်လိုချင်နေတာကျွန်တော်နားလည်ပါတယ်။ Trump ကဒါတွေကိုမသိပါဘူး။သူ့ဆိုအဖွဲ့ကဒီခြေအနေတွေကိုသိရှိနားလည်သူတွေပြောတာကိုလည်းသူနားမထောင်ပါဘူး။ Scott Marshall ဟာသိကောင်းပါတယ်။ Derek Mitchell လည်းသိကောင်းတာပါပဲ။ဒါပေမဲ့သူတို့ဟာဒီကိစ္စအတွက်ရေရှည်မှုဝါဒချမှတ်တဲ့နေရာမှာလွှမ်းမိုးမှုလုံးဝမရှိပါဘူး။ဘာမှမတတ်နိုင်ပါဘူး။ဒါဝမ်းနေစရာကောင်းတဲ့ကိစ္စပါ
။ပြည်တွင်းကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိနေသမျှစစ်တပ်ကအာဏာချုပ်ကိုင်နေဦးမှာပဲပေါ့ခင်ဗျာ
။ Well, the military they don't have a pretext. They have the control. I mean, look
စစ်တပ်ကအကြောင်းပြနေစရာမလိုတော့ပါဘူး။အခုလေသူတို့ကအာဏာချုပ်ကင်ထားတာပါပဲဒေါအောင်ဆန်းစုကြည်ရဲ့အရသားဆိုးရဖို့အကန့်အသတ်တွေအစမတန်ရှိနေတာပါဒါပေမဲ့စစ်တပ်ရဲ့ထိန်ချုပ်မှုရုတ်ရော့သွားနိုင်တဲ့အခြေအနေတွေရှိပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေမိုက်မိုက်ယူယူနဲ့မဟုတ်တာတစ်ခုခုလုံးမလာရင်ဥပမာလွတ်လပ်ရေးယူမယ်ဆိုတာမျိုးနောက်တစ်ချက်ကလည်းမြန်မာလူ့အဖွဲ့အစည်းအတွင်းမှာအာဏာတက်လန်းကိုစစ်တပ်ကကြီးပဲမချုပ်ကင်ပဲကျန်တဲ့ပြည်သူတိုင်းသားတွေအတွက်ပါလမ်းဖွင့်ပေးလာတာနဲ့အမျှပြောင်းလဲလာနိုင်ပါတယ်ပေါ်ပြီးတော့ပွင့်လင်းလာတဲ့လူအဖွဲ့စီဖြစ်လာဖို့လည်းလိုအပ်ပါတယ်အခုလောလောဆယ်မှာတော့တိတ်မတွေ့ရသေးပါဘူ
းဟုတ်ကဲ့နောက်ဆုံးမေးချင်တာတစ်ခုကတော့တိုင်းသားလက်နက်ကိုင်ပြဿနာပြီးစီးပွားရေးနဲ့သာပတ်သက်တယ်ဒီဒေသတွေဖွံ့ဖြိုးတိုးတက်လာပြီဆိုရင်ဘယ်သူမှအသက်ဆုံးပြီးလက်နက်ကိုင်တိုက်တော့မှာမဟုတ်ဘူးဆိုတဲ့အယူဆဖြစ်ပါတယ်ဆရာကြီးပဲလို့ပြောပါပါလဲ
Well but the point is you've got to change the constitution to allow economic development you got to allow the
ဒါပေမဲ့ဒီလိုဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ကဖွဲ့စည်းပုံအခြေခံဥပဒေကိုအရင်ဆုံးပြင်ရပါလိမ့်မယ်ဒေတာအာဏာပိုင်တွေသူတို့ဒေတာနဲ့ဆိုင်တဲ့အခွန်အောက်တွေကိုသုံးစွဲနိုင်ခွင့်ပေးရပါမယ်ဒေတာဥပဒေပြုလွှတ်တော်တွေကိုပို့ပြီးတော့အာဏာအနှင်းရပါလိမ့်မယ်ဥပဒေပြုခွင့်ထိန်းချုပ်ခွင့်တွေပေးရပါလိမ့်မယ်အဲ့ဒါမှစူပူတောင်းကျမှုတွေကျဆင်းသွားပါလိမ့်မယ်
ဒါကတော့တိုင်းရင်းသားပြဿနာဖြေရှင်းရဘာကြောင့်ခက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်အစီအစဉ်ကိုတင်ဆက်ပါမယ်။ မတ်မိုးတီတာညွတ်လင်ဘာကိုယုံကြည်တယ်ဆိုတာကိုနားဆင်ကြပါမယ်မတ်မိုးဖြူကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ကျမကကံကံကြီးအကျိုးကိုယုံကြည်ပါတယ်အခုအသက်30ကျော်လာတဲ့အချိန်မှာဒါကိုလက်တွေ့ကြုံလာရတယ်ပေါ့နော်ကိုဘွားမာတော်မလေးကိုကောင်းတဲ့စိတ်နဲ့လှုပ်လိုက်တဲ့အရာအလုပ်တွေပေါ့နော်အဲ့လိုစိတ်ကလေးနဲ့လှုပ်လိုက်တဲ့အရာတွေကလေကောင်းတဲ့အကျိုးအများနဲ့ပြန်ရရလို့ခံစားရတယ်ပေါ့နော်ဥပမာကိုကလူတယောက်ကိုကူညီလိုက်တယ်ဘာမှလည်းမမျှော်မှန်းဘူးပေါ့နော်သူစီကဘာရမှဆိုပြီးတော့အဲ့လိုမျိုးမမျှော်မှန်းမဲနဲ့လည်းကူညီလိုက်တယ်ဒါပေမဲ့လေအဲ့လိုကူညီလိုက်တဲ့အကျိုးလေးတွေကသူစီကပြန်ပြီးတော့ဟိုကောင်းတဲ့အကျိုးလေးတွေမရရင်အောင်ပါပေါ့နော်တခြားတယောက်စီကအကူအညီပဲဖြစ်ဖြစ်အဲ့လိုမျိုးလေးတွေပြန်ရတာလေးတွေကိုကြုံရပါတယ်ရှင်နောက်တစ်ချက်ပေါ့နော်ပို့ပို့ပြီးတော့အခုအသက်နည်းနည်းလေးကြီးလာတဲ့အခါမှာပို့ပို့တိလာတာလေကိုယ့်ရဲ့မိဘတွေကိုပို့ပြီးဂရုစိုက်လာရမယ်ဆိုတာမျိုးပေါ့နော်အထူးသဖြင့်ကိုယ့်ကိုမွေးခဲ့တဲ့ကိုယ့်ရဲ့အမေပေါ့နော်အဲ့လိုအမေကိုလေအရန်ဂရုစိုက်ရမယ်အရန်ချစ်ရမယ်သူလိုချင်တာလေးတွေကိုကိုယ်ကပို့ပြီးတော့ဂရုတစ်ဆိုင်လေးလှုပ်ပေးရမယ်ဆိုတာလေးလည်းပို့တိလာပါတယ်အထူးသဖြင့်အမေကအသက်ကြီးလာတဲ့အချိန်ပေါ့နော်ကျမတို့သားသမီးတွေကလည်းအသက်ကြီးလာတယ်အဲ့ဒီလိုပဲဟိုအဲ့အချိန်မှာအမေကိုပို့ပြီးတော့ဟိုကိုချင်းစာလာပါတယ်အမေကိုပို့ပြီးဂယူဆိုင်မယ်ဂယူဆိုင်ရမယ်ဆိုရင်ပို့တိလာတယ်ပို့ပြီးကျင်းလာရမယ်ဆိုတော့ပို့တိလာတယ်အဲဘာဖြစ်လဲဆိုတော့ဟိုလူကြီးတွေကအသက်ကြီးလာတဲ့အမြသူတို့ကစိတ်အားငယ်ရတာရှိတယ်စိတ်သူတို့စိတ်လေးကဟိုကလေးလိုပြန်ဖြစ်သွားတဲ့အချိန်မှာကိုရီးယားပြန်ပြီးတော့ပေါ့နော်ဟိုကိုရီးငယ်ငယ်ကကိုရီးကိုဟိုအမေတွေဘလို့ပြုစုခဲ့တယ်လဲစိတ်ရှိခဲ့တယ်လဲအဲ့လိုမျိုးလေးတွေနဲ့ပြန်ပြီးတော့ကိုချင်းစာတရားထားပြီးတော့ဟိုဂယူတဆိုင်လေးနဲ့နွေနွေထွေထွေဆက်ဆံဖို့ကျင်နာဖို့လိုအပ်ပါတယ်နောက်ဆုံးတစ်ခုကလေဟိုကျမရဲ့ဘဝမှာလောဘစိတ်လည်းအများတန်းဟိုနည်းနည်းပဲထားတယ်ပေါ့နော်လောဘစိတ်နည်းတယ်ဆိုတာနဲ့လူရဲ့စိတ်တရားနဲ့ကြည်လင်ပါတယ်ရှင်ဟိုစိတ်ကိုကြည်လင်တယ်လို့လဲပေါ့နော်နောက်ဘဝကူးမယ်ဆိုရင်လည်းစိတ်ကဟိုဖြူစင်တယ်ရှင်းတန်တယ်ပေါ့နော်ကျမကဟိုလေအတားတော့တိတ်မကြီးသေးပါဘူးနော်ဒါပေမဲ့လေကျမအခုချိန်မှာတည်သွားမယ်ဆိုလို့ရှိရင်တော့မှနောက်တရဆရာတွေစိတ်ပူဆရာတွေမရှိဘူးဘာလို့လဲဆိုတော့ဘဝမှာဟိုဘသူကိုမှလည်းပေါ့နော်အခုချိန်ထိမကောင်းတဲ့စိတ်လည်းမရှိခဲ့ဘူးဟိုမကောင်းတာတွေလည်းသူများကိုနာကျင်အောင်ဒုက္ခရအောင်လည်းတစ်ခါမှမလုပ်ခဲ့ဘူးဟိုလောဘစိတ်လည်းနေတဲ့အတွက်ပူပန်တော့ကဖြစ်စရာလည်းမရှိပါဘူးအဲအဲ့ဒါပဲကျမရဲ့ဘဝယုံကြည်စရာယုံကြည်ရာဖြစ်လို့ပေါ့နော်အခုဒီအစီအစဉ်လေးကနေမျှဝေပေးလိုက်ချင်ပါရှင်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့မတ်မိုးတီတာညွတ်လင်ရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်သူယုံကြည်ရာအပတ်စဉ်အစီအစဉ်ကိုတင်းနှင်းလာနေညဘက်နဲ့ကြာသာပတင်းနေမတစ်ဖက်အစီအစဉ်ဒီမှာတင်ဆက်ပေးနေပါတယ်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။သောရရှိမှာခင်ဗျာ။သတိနေငံနိုင်ငံပြန်လည်တင့်မြတ်ရေးနဲ့ပေါင်းစည်းရေးကို American အစိုးရကပံ့ပိုးတဲ့အနေနဲ့ American ကာဝေးရေးဝန်ကြီးဌာန Indo-Pacific Indo-Pacific ကိုကဲမှုစစ်ဌာနချုပ်ကသတိလင်္ကာအရှေ့ပိုင်းပြည်နယ်ကကျောင်းနှကျောင်းကိုအသစ်ပြန်လည်စောက်ပေးခဲ့ပါတယ်။ဒီလအစောပိုင်းကျင်းပတဲ့ကျောင်းဖွင့်ပွဲဖဲချိုးပြတ်အခမ်းအနားမှာ American ကိုယ်စားလှယ်ပါကွန်စစ်ဌာနချုပ်ကဘူဂျီရောဘတ်ဟောဘရုခ်နဲ့ပြည်သူ့ဆက်ဆံရေးဌာနအရာရှိဂျိမ်းရာဆိုတို့တက်ရောက်ခဲ့ကြပြီးတီရီလင်္ကာဘက်ကတော့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပေါင်းစည်းရေးဌာနဒူဝန်ကြီးအာလီဇာဟီမော်လာနာဂျမအီဒူဝန်ကြီးဇာဂျွန်အဘူဘူကာနဲ့ပညာရေးဌာနဒါရိုက်တာအာဟာမက်ဂျွနာဤတို့တက်ရောက်ခဲ့ကြပါတယ်ကဘာသာမူနာဤအယ်အာမင်းဆိုတဲ့အကြောင်းကိုအသစ်ပြန်ဆောက်ဖို့ပါကွန်စစ်ဌာနချုပ်ကဒေါ်လာ3သိန်းလှူဒန်းခဲ့ပါတယ်ဒီလက်ဆောင်ဟာအမေရိကန်ပြည်သူတွေကနေတီးရီလင်္ကာပြည်သူတွေအတွက်ပေးကမ်းခြင်းဖြစ်ပြီးအဲ့ဒီထဲမှာစာသင်ခန်းအဆောက်အုံအရေးပေါ်မီးပိုဆောင်နဲ့မိုးရေလီတာ1000ဆန့်နဲ့ရေလောင်ကန်စနစ်ပါဝင်တယ်လို့မတန်ဆွမ်းပြည်သူတွေအတွက်အင်သာစနစ်လည်းပါဝင်ပါတယ်။ပကွန်ဌာနချုပ်ဟာအဗ်ဒူကာဒါဆိုတဲ့အကြောင်းအတွက်လဲဒေါ်လာ 200,000 ကျော်ပိုလှူဒန်းခဲ့ပြီးအဲ့ဒီမှာလဲ စာသင်ခန်းအဆောက်အုံအရေးပေါ်မိဖို့ကြောင့်နဲ့မိုးရေလီတာ1000ဆန့်ရေလောင်ကန်နဲ့မတန်ဆွမ်းပြည်သူတွေသုံးမဲ့အင်သာတွေပါဝင်တာပါအခုလိုအကြောင်းနှကြောင်းပြင်ဆင်အသစ်ဆောက်လုပ်လိုက်တာကြောင့်ကျောင်းသားတွေတင်ကြားရေးခန်းနာမှာတိုးတက်မှုရလာမှာဖြစ်ပြီးအဲ့ဒီဟာတဆင့်အရေးကြုံလာတဲ့အခါလူမှုအဖွဲ့အစည်းကိုပြန်လည်အကျိုးပြုစေမှာဖြစ်ပါတယ်ဒီကျောင်းနှကြောင်းကိုပြန်ပြင်ဆောက်ဖို့ဘပ်ကွန်ကရွေးချယ်ရတာဟာတရီလင်ကအရှေ့ပိုင်းပြည်နယ်ပညာရေးဌာနနဲ့တဘာဝဘေးအန္တရာယ်ကာကွယ်ရေးဌာနတို့ရဲ့အကြံပြုချက်တွေကြောင့်ဖြစ်ပါတယ်တရီလင်ကမြို့တော်ဟောင်းဘက်ဒီကာလိုအာမှာရောက်နေတဲ့အတွက်ဂုဏ်ယူစရာဖြစ်ပါတယ်လို့မစ္စတာရာဆိုကပြောပါတယ်ဒီနှစ်ဟာတရီလင်ကအမေရိကန်တန်တမာဆက်ဆံရေးအနှစ်80ပြည့်ကိုကျွန်တော်တို့ဆင်နွှဲနေတာပါ1948ဖေဖော်ဝါရီလ4ရက်နေ့ကတရီလင်ကနိုင်ငံလွတ်လပ်ရေးရချိန်မှာပထမဆုံးအသိမှတ်ပြုခဲ့တာကအမေရိကန်သမ္မတထရူးမန်ပဲဖြစ်ပါတယ်အဲ့ဒီအချိန်ကစလို့တိရီလင်ကဖွံ့ဖြိုးတိုးတက်ရေးအတွက်အမေရိကန်ဒေါ်လာ1ဘီလီယံပံ့ပိုးခဲ့ပြီးဖြစ်ပါတယ်စာသင်ကြားရေးမှာအခုလိုအရေးပါတဲ့အကြောင်းတွေကိုပညာရေးဝန်ကြီးဌာနနဲ့လက်တွဲပြီးပြုပြင်တည်ဆောက်ခွင့်ရတဲ့အတွက်ကျွန်တော်တို့ဂုဏ်ယူမိပါတယ်လို့မစ္စတာရာဆိုးကပြောပါတယ်ပညာရေးဟာတောက်ပတဲ့အနာဂတ်တကားကိုဖွင့်နိုင်မဲ့တော့ချက်ဖြစ်တယ်ဆိုတာကိုကျိုးပန်းလောက်ကင်နေကြတဲ့ဆရာဆရာမတိုင်းသိကြမှာပါလို့သူကပြောသွားကြောင်းပါညာ
အမေရိကန်ဆိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်ဆိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA အဖို့မဟုတ်တဲ့အကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကနေအခုမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနားစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1.083 လိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ရဲ့အတန်လွင့်အစီအစဉ်တွေကို Radio နဲ့ Facebook စာမျက်နှာတွေမှာက VOA ရဲ့ Internet Website ဖြစ်တဲ့ www.burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။ဒီမြန်မာပိုင်းကကြာတာပရင်းနေမနခင်စီစဉ်နေဆက်လက်ထုတ်လင်းနေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥကျော်စန်တာကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားကောင်ဆောင်ဗလာဒီမာပူတင်တို့ရဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုဟာလာမယ့်နှစ်အထိမဖြစ်နိုင်သေးဘူးလို့အင်ဂျီရောကပြောကြားလိုက်ပါတယ်2016သမ္မတရွေးကောက်ပွဲရုရှားဝင်ဆွဲမှုနဲ့ပတ်သက်ပြီးအထူးစုံစမ်းရေးအရာရှိရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုပြီးပြည့်စုံတဲ့အထိသမ္မတထရမ့်ကဒီတွေ့ဆုံမှုကိုဆန်းငန်းထားခြင်းတယ်လို့အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘော်တာကပြောကြားလိုက်တာဖြစ်ပါတယ်။2014နှစ်တုန်းကယူကရိန်းနိုင်ငံခရိုင်းမြားကျွန်းစွဲကိုရုရှားသိမ်းပိုက်မှုအပေါ်အစိမ်းအပြုဖို့ရည်ရွယ်ချက်မရှိဘူး။ဒီခရိုင်းမြားကိုယူကရိန်းအစိုးရနဲ့ပြန်အပ်တဲ့အထိရုရှားဘော်စီးပွားရေးဒဏ်ခတ်မှုတွေဆက်လက်ထားရှိမယ်လို့အမေရိကန်အစိုးရရဲ့ကြေညာချက်ထွက်ပေါ်လာချိန်မှာပဲထိပ်သီးဆွေးနွေးမှုကိုရွှေဆိုင်းကြောင်းကြေညာလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတကတော့အကြာကုန်သွယ်ရေးဆိုင်ရာအငင်းပွားမှုကိုဆွေးနွေးပြောဆိုကြဖို့နဲ့အဲဒီကာလအတွင်းနောက်ထပ်ကုန်သွယ်ခွင့်ချမှတ်ထားရမျိုးတွေမလုပ်ကြဖို့သဘောတူညီလိုက်ကြပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ EU ဥက္ကဋ္ဌယွန်ကလော့ဂျန်ကာတို့အင်ဖြူရောမှာ၃နာရီနီးပါးကြာဆွေးနွေးပြီးအောင်တော့အခုလိုသဘောတူညီလိုက်ကြတဲ့အကြောင်းကြေညာချက်ပေါ်ထွက်လာတာဖြစ်ပါတယ်။ကုသန်းရောင်းဝယ်ရေးစုစုပေါင်းရဲ့ကပတ်ကုသန်းရောင်းဝယ်ရေးစုစုပေါင်းရဲ့တဝက်ရှိတဲ့သူတို့နှစ်ဖက်အကြကုံသွယ်ရေးမှာအငင်းပွားမှုကိုလက်ရှိချိန်မှာထပ်ပိုပြီးမဆူအောင်ပြုလုပ်ဖို့သဘောတူညီလိုက်တာဖြစ်တယ်လို့ဆိုပါရယ်ပထမဆုံးအနေနဲ့ကုံသွယ်ရေးအခွင့်လုံးဝမကောက်ဖို့ကုံသွယ်ရေးတားဆီးတွေလုံးဝမထားဖို့နဲ့မော်တော်ယာဉ်ထုတ်လုပ်ရေးလုပ်ငန်းမဟုတ်တဲ့လုပ်ငန်းတွေပေါ့အစိုးရကအကူအညီကောက်ခံတာမျိုးမလုပ်ဖို့သဘောတူကြတယ်လို့ဆိုပါရယ်ခင်ဗျာ
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဥကျော်စံသာကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ကျွန်တော်တို့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နေပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကဘာနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.